Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American တန်ရ2024ခုနှစ်ဇူလိုင်လ10ရက်နေ့ပုတ်ထုံးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင
်။နေတိုမြောက်အတ္လန်တိတ်စစ်စာချုပ်အဖွဲ့ကြီးရဲ့85နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကို Washington DC မှာကျင်းပရမှာ American သမ္မတအပါအဝင်နေတိုကောင်ဆောင်တွေတက်ရောက်ပါတယ်။ကာဇာတောင်ပိုင်းလေကြောင်းတပ်ခတ်မှုကြောင့်ပါလက်စတိုင်း25ဦးထက်မနည်းသေဆုံးပါတယ်။ရိုဟင်ဂျာတွေနေရပြန်ရေးအတွက်တရုတ်နိုင်ငံကကူညီဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတောင်းဆိုပါတယ
်။ KNY ဒေသမှာဆစ်ရှံပသိမ့်ကွက်အတွက်စာနယ်ရိတ်ခါအကူအညီလိုအပ်နေပါတယ်။မြန်မာတိုင်းရင်းသားလက်နက်ကင်တွေမူရင်စီပို့ပြီးတော့ထုတ်လုပ်လာတယ်လို့ထိုင်းဘက်ကဆွဆွဲပါတယ်။အမေရိကန်သမ္မတဂျိုးဘိုက်တင်ရွေးကောက်ပွဲပြန်ဝင်မဲ့အရေးလူလူကြားအမြင်သဘောထားတွေကွဲပြားနေပါတယ်။ဒီလိုသတင်းဆောင်မတွေအပြင်မြေကြီးဩစာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတည်မောင်တန်းကသတင်းတွေပြောပြပေးပါအောင်ရှင
်။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုလေကြောင်းကောက်ပွဲရေးစနစ်တွေပိုမိုထောက်ပံ့ကူညီသွားမယ်လို့သမ္မတဂျိုးဘိုက်တင်ကပြောလိုက်ပါတယ်။
Especially with our full collective support. And they have our full support. Even before Russia bombs are falling Ukraine.
America နဲ့မိတ်ဖက်နိုင်ငံတွေအနေနဲ့လာမယ့်လတွေမှာ Ukraine ကိုနှိပြူအားကြတဲ့လေကြောင်းကာကွယ်ရေးလက်နက်ဒါဇင်နဲ့ချီကူညီသွားဖို့ရှိပါတယ်လို့ဂျော်ဒိုင်လာ9ရက်နဲ့ညက်တွေပိုင်း Washington DC မှာကျင်းပတဲ့ NATO မြောက် Atlantic စစ်စာချုပ်အဖွဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားကြီးမှာသမ္မတ Biden ကပြောဆိုသွားခဲ့တာပါ Ukraine အနေနဲ့ Russia သမ္မတ Putin ရဲ့ရည်မှန်းချက်ကိုဟန်တားနိုင်ရမယ်ဆိုပြီးတော့လေ Ukraine စစ်ကိုသူ့မိန်ကွန်းမှာအလေးပေးပြောဆိုသွားခဲ့ပါတယ်။ NATO အတွင်းမှချုပ် Jens Stoltenberg ကလည်းဒီခါနာမှာမိန်ကွန်းပြောဆိုခဲ့ရမှာ Ukraine စစ်မှာ Russia သာအနိုင်ရခဲ့ရင် Iran မြောက်ကိုရီးယားနဲ့တရုတ်တို့ပူပြီးရဲတင်လာစေလိမ့်မယ်လို့သတိပေးသွားပါတယ်။ Ukraine စစ်ဟာလာမယ့်ဆယ်စုနှစ်တွေရဲ့ကမ္ဘာလုံးကျုံရေးကိုပုံဖော်မှာဖြစ်တဲ့အတွက်လေUkraine ကိုဆက်ပြီးအကူအညီတွေပေးသွားကြဖို့လဲ NATO အတွင်းမှူးချုပ်ကတိုက်တွန်းသွားပါတယ်။အခမ်းအနားအတွင်းမှာတော့မကြာခင်တာဝန်ကနေအနားယူဖို့ရှိတဲ့ NATO အတွင်းမှူးချုပ် Jens Stoltenberg ကိုသမ္မတ Biden က American သမ္မတရဲ့လွတ်မြောက်ရေးစုစည်းကိုချီးမြှင့်ခဲ့ပါတယ်။မြောက် Atlantic စည်းရုံးမှာမိအဖွဲ့ NATO ရဲ့85နှစ်ပြည့်အခမ်းအနားကိုတော့ American ပြည်တော်စုမြို့တော် Washington DC Walter E. Washington Convention Center မှာဒေသချင်းအင်္ဂါနေ့ညနေပိုင်းမှာကျင်းပခဲ့တာပါ။အမေရိကန်နိုင်ငံဝါရှင်တန် DC မှာအင်္ဂါနေ့ကစတင်ကျင်းပနေတဲ့မြောက်အတ္လန္တိတ်စည်းမဟာမိတ်ဖွဲ့ NATO ထိပ်သီးအစည်းအဝေးမှာလေကြောင်းကာကွယ်ရေးစနစ်နဲ့တိုက်ခိုက်ရေးလေရင်တွေကိုထိတ်တဲဥစားပေးပြီးစည်းရဲအကူအညီပို့ပေးဖို့ Ukraine ကိုယ်စားလှယ်ဖွဲ့ကတို့အားပေးလိုက်မယ်လို့ Ukraine သမ္မတ Volodymyr Zelensky ကပြောပါတယ်။ Washington DC မှာရိုက်ကူးခဲ့တဲ့သူ့ရဲ့နေ့စဉ်ဗီဒီယိုမိန့်ခွန်းမှာအခုလိုပြောခဲ့တာပါ။
Я дякую лідерам країнам всім, хто вчора і сьогодні засудив російський терор.
Україна клейсеюн го Russia ga taik kai khe da a paw ma ni ga ne ga ne shauk cha kae ja de tai ji twe ko chesu tin ne chaung pyo cha lai da phit ba de. A di tani na le taik kai mu chaung lu 40 nyaw a nae song te song kae de lo Ukraine taw hwin shi tu twe ga so ba de. Ukraine ki myo ro go taik kai ya ma di taik kai mu a le la a twe a pyin tan song le chaung taik kai mu phit khe pi. Myo ro ye khyai 10 khu ne khyai 9 khu go taik kai khe da ba.ကလေးစိမ်ကိုထိမှန်တဲ့အချိန်မှာနှလုံးဖွင့်ခွဲစိတ်ကုသမှုတစ်ခုကိုခွဲစိတ်နေလို့ထိမှန်ခဲ့တာဖြစ်ပါတယ်။ကင်ဆာကလေးတွေအားလုံးဟာပြင်ပဆေးခန်းတွေမှာပဲကုသမှုအခုတော့ခံယူနေကြပါတယ်။ကျောင်းကနေဒုက္ခသည်ခိုးလွန်ရာစခန်းဖြစ်ပြောင်းထားတဲ့အဆောက်အဦကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ဂါဇာတောင်ပိုင်းမှာအင်္ဂါနေ့ကပါလက်စတိုင်းအနည်းဆုံး25ယောက်သေဆုံးသွားကြပါတယ်။ဂါဇာမြောက်ပိုင်းမှာလည်းအစ္စရေးကပြင်းပြင်းထန်ထန်ပုံကျဲနေတဲ့အတွက်ဂါဇာစီးတီးမြို့မှာဆဲဟုတ်စိမ်းခန်းတွေပိတ်လိုက်ရပြီးဒုက္ခသည်ထောင်ပေါင်းများစွာဆစ်ရှောင်ထွက်ပြေးနေကြရပါတယ်။ကျောင်းဝင်ကိုထိမှန်တဲ့အတွက်အနည်းဆုံး25ယောက်သေဆုံးခဲ့ပြီးသူတို့တွေကိုခန်ယူနစ်မြို့က NASA ဆေးရုံကိုပို့ခဲ့ပါတယ်။သေဆုံးကြသူတွေထဲမှာအမျိုးသမီးနဲ့ကလေး9ယောက်ပါဝင်တယ်လို့ဆေးရုံပြောရေးဆိုခွင့်ရှိသူ Wim Ferris ကပြောပါတယ်။အစောပိုင်းတုန်းကလည်းဂါဇာလယ်ပိုင်းကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်14ယောက်သေဆုံးခဲ့ပြီးအမျိုးသမီး1ယောက်နဲ့ကလေး4ယောက်ပါဝင်ခဲ့တယ်လို့သူတို့ကိုလက်ခံရရှိခဲ့တဲ့ဆေးရုံနေုံကပြောပါတယ်။ဂါဇာစီးတီးမြို့အလယ်ပိုင်းနဲ့အရှေ့ပိုင်းကနေထွက်ခွာကြဖို့အစ္စရေးကတင်းလာတုန်းကကြေညာခဲ့ပြီးတဲ့နောက်လာကျန်းဒီအဖွဲ့ကစီမံခန့်ခွဲနေတဲ့ဆေးရုံ3ရုံကိုပိတ်ခဲ့တာပါ။ဂါဇာစီးတီးကဆေးရုံတွေနဲ့အခြားဆေးဘက်ဆိုင်ရာဌာနတွေကိုထွက်ခွာဖို့မလိုဘူးလို့အစ္စရေးစစ်တပ်ကအင်္ဂါနေ့ကထပ်လောင်းပြောကြားပါတယ်။
AM နဲ့ပဲမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မနေ့ပိုင်းသတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေတာပါ2025ခုနှစ်ပြက်ကလေးမှာတရုတ်နှစ်တည်ကူးနှစ်ကိုတရားဝင်ရုပ်ပရက်ဖြစ်ထက်သွင်းမယ်လို့နိုင်ငံတော်ပိုင်း MRTV ကတင်းကလေးတင်းလာနေမှာကြေညာလိုက်ပါတယ်တရုတ်နိုင်ငံနဲ့ဆွေမျိုးပေါက်ဖို့ဆက်ဆံရေးခိုင်မာစေဖို့အခြားအာဆီယံနိုင်ငံတွေလိုပဲတရုတ်နှစ်တည်ကူးနှစ်ကိုတရားဝင်ရုပ်ပရက်သတ်မှတ်တာဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်2025ရုပ်ပရက်တွေကိုအစိုးရကတင်းကျူကြေညာခဲ့တာပါရုံအားရက်တွေအဖြစ်ဘာသာရေးနေထူးနေမြတ်တွေနဲ့သမိုင်းဝင်နေတွေလည်းပါဝင်ပါတယ်တစ်တုံညာနှစ်ခွန်ဒုတိယစစ်စစ်စီအကြောင်းရှေးမြောက်ဒေသမှာစစ်ကောင်စီစခန်းတွေကျဆုံးနေပြီးမြို့တော်များများကိုလည်းထိမ့်ချုပ်မှုဆွလွတ်လိုက်ရခြင်းမှာအခုလိုကြီးညာချက်ထွက်ပေါ်လာခဲ့တာပါမကြာမီတုန်းကလည်းဗန်နောက်မှု5ချက်85နှစ်ပြည့်စီးပွေးတက်ရောက်ဖို့စစ်ကောင်စီဥက္ကဋ္ဌကိုတရုတ်ကမဖိတ်ကြားခဲ့ပဲသမ္မတဟောင်းဦးသိန်းစိန်ကိုဖိတ်ကြားခဲ့ပါသေးတယ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံပြန်ပို့ရေးအတွက်ကူညီဖို့တရုတ်နိုင်ငံကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကအင်ကာနေကအခုကြီးတောင်းခံလိုက်ပါတယ်တရုတ်နိုင်ငံမှာရောက်ရှိနေစဉ်ဒုတိယရက်ထိတွေ့ဆက်ဆံမှုတွေအကြောင်းပြောကြားရမှာဝန်ကြီးချုပ်ရဲ့စကားကိုနိုင်ငံခြားရေးဝန်ကြီးဒေါက်တာဟာဆန်မာမူဒ်ကကိုးကားပြောကြားခဲ့တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရ BSS online သတင်းဌာနကပြောပါတယ်တရုတ်ပြည်သူနိုင်ငံရေးအတိုင်းအမြံ conference ရဲ့ committee CPPCC ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံစဉ်မှာအခုလိုပြောကြားခဲ့တာဖြစ်တယ်လို့ဒေါက်တာဟာဆန်ကဆိုပါတယ်လွန်ခဲ့တဲ့6နှစ်ခွဲကတည်းကရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ကလက်ခံထားခဲ့ကြောင်းဒါပေမဲ့ပြန်ပို့ဖို့ဘာကူမှစတင်မလုပ်ဆောင်သေးကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောကြားခဲ့တယ်လို့ဆိုပါတယ်ဒီကိစ္စကိုအစည်းအဝေးအတွင်းအရေးကြီးဆုံးထားပြီးပြောကြားခဲ့တယ်လို့ဒေါက်တာဟာဆန်လိုကူကပ်ပြီး BSS ကပြောပါတယ်မြန်မာနဲ့ဒီကိစ္စကိုဆွေးနွေးမယ့်အကြောင်းဒီကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ရဲ့မြန်မာအကြားမှာရွယ်ကူချောမွေ့အောင်လုပ်ပေးသူအခန့်ကနေတရုတ်ကလုပ်ဆောင်သွားမယ်လို့ CPPCC ဥက္ကဋ္ဌကပြောကြားခဲ့ကြောင်း BSS သတင်းကပြောပါတယ်စစ်ပွဲပြေကိုစစ်မြေပြင်မှာပဲရှာမရနိုင်ပဲကလေးတွေသေဆုံးနေရတာနားကျင်မှုကောင်းတယ်လို့အိန္ဒိယဝန်ကြီးချုပ်နရိန်ဒိုမိုဒီကရုရှားသမ္မတဗလာဒီမာပူတင်ကိုမော်စကိုမှာရောက်ရှိနေစဉ်အတွင်းအင်္ဂါနေ့ကပြောလိုက်ပါတယ်ခေါင်းဆောင်တို့ဟာအင်္ဂါနေ့ကတရားဝင်တွေ့ဆုံဆွေးနွေးခဲ့ကြတာပါတနင်္လာညတုန်းကတော့သမ္မတပူတင်နဲ့ဝန်ကြီးချုပ်မိုဒီတို့နားရီအတော်ကြာညစာဆိုင်းရင်စကားပြောခဲ့ကြပါတယ်ကလေးတွေအသက်ခံရပြီးကလေးတွေသေနေကြတာမြင်နေရတဲ့အခါဒါဟာစိတ်နှလုံးညှို့ချုံစရာဖြစ်ပြီးအတော်ကြီးကိုနာကျင်ရပါတယ်လို့မစ္စတာမိုဒီကဆိုပါတယ်ဘုံတွေတင်နတ်တွေကြီးစန်းတွေကြားမှာငင်းချိုင်းစကားဝိုင်းနဲ့အဖြစ်အားမအောင်မြင်တဲ့ဖဲဆွေးနွေးလို့သာငင်းချိုင်းလမ်းကိုလမ်းကြရပါလိမ့်မယ်လို့မိုဒီကပြောပါတယ်ရုရှားနဲ့အိန္ဒိယဆက်ဆံရေးကမဟာဗျူဟာကျတဲ့အထူးဆက်ဆံရေးလို့မစ္စတာပူတင်ကပြောကြားလိုက်ပြီးရုရှားအားယာတီအလုံးခံတဲ့မိတ်ဆွေလို့မစ္စတာမိုဒီကတော့ဆိုပါတယ်ရုရှားအားကုလသမဂ္ဂဗရင်ဂျင်ကိုလေးစားသင့်ပြီးယူကရိန်းရဲ့အချုပ်ချာအာဏာနဲ့နယ်မြေတည်ထောင်မှုကိုလေးစားကြောင်းအိန္ဒိယဘာဝင်ရုရှားနဲ့ထိတွေ့ဆက်ဆံတဲ့တိုင်းပြည်တွေကရှင်းရှင်းလင်းလင်းပြောသင့်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သျူးမီလာကတော့ပြောပါတယ
်ဥတ္တမောင်တမရှင်ခုတော့သတင်းဆောင်ပါတွေကိုတင်ပြပါမယ်ကျန်းပြည်နယ်ဒေသခေါ်ကင်းနီမှာစစ်ပြေးဒုက္ခတဲ့သိန်းကွဲထက်မနေရှိနေပြီးစားနေရိတ်ခါချက်တဲ့ပြီးအကူအညီတွေလိုအပ်ချက်တွေကြီးမားနေတယ်လို့သိရပါတယ်ကင်းနီဒေသမှာယာယီစစ်ဆောင်စခန်းပေါင်းက400ကျော်ရှိပါတယ်ကင်းနီဒေသစစ်ပြေးဒုက္ခတဲ့တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုနန်းလောင်ပြောပြပေးပါမယ်ရှင
်ကင်းနီဒေသစစ်ပြေးဒုက္ခတဲ့တွေဟာစစ်ဆောင်စခန်းတွေနဲ့နှီးစရာတောတောင်တွေထဲကိုလိုနီယာသူတွေရှိသလိုကယင်နီဒေတာနဲ့နီဆာယာမြို့တွေရွာတွေဖက်ကိုတင်းရှောင်သွားသူတွေလည်းရှိပါတယ်။တော်လိုင်းရင်အင်အားစုတွေထိန်းချုပ်ထားတဲ့ကျေးရွာတွေကိုဒီနှစ်အတွင်းသီသက်ခံတဲ့အခြေအနေရပြင်လာတာရှိတယ်လို့သိရပါတယ်။အခုနောက်ပိုင်းမှာအကူအညီတွေရှာပါလာပြီးတော့ဒုက္ခတွေရဲ့အဖို့စားတောက်နေထိုင်ရေးပိုခက်ခဲလာတယ်လို့ဒီမော့ဆိုမြို့နဲ့အရှိချမ်းကိုပြင်လာတဲ့စစ်ဆောင်သူဦးကပြောပါတယ်။
အမှားဖြစ်ခဲ့ရတော့ဆိုရင်ပါလေရောအများကြီးရှိတာပါစားအောင်လေလည်းဒီလိုပြောရဝယ်ရပြည့်ရခက်တော့ဆောက်စီရမလို့ဆောက်လို့မရတော့ဈေးရလဲတအားကြီးတော့ဖြစ်ချင်းတွေတော့ရှိရပါတော့ကျန်ပြီရှင်ကမပေါ်လာတော့ပါတော့ဒီမှာပြန်နေကြလဲတချို့ဆိုလိမ့်သာသွားရင်းနာခံနေတာလည်းဝယ်သွားရချင်ရှင်းရတာပါတော့သူမင်းစစ်တူဘောတင်ရတယ်သူအဲ့လိုမျိုးပြရရအလုံးလုံးပြီးမှပဲ ချေရှဲရတာပါလေသမို့အာဒုက္ခများလေသမရဲ့တော်ဖက်မှလေးဆိုတော့ဒုက္ခများလေ
ကရင်ဒီဒေတာထဲမှာစစ်ဆောင်စကန်၄၂၂ခုရှိပြီးတော့လူဦးရေသသိန်းခွဲထက်မနည်းရှိတယ်လို့ကရင်ဒီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC အတွင်းရေးမှူးနဲ့ကိုပညာကပြောပါတယ်တာဟာသူတို့လလန်းမိတဲ့အရေးအတွက်သာဖြစ်တယ်လို့လည်းဆိုပါတယ်စစ်ဆောင်အရေးအတွက်အများပြားနေပြီးဆန္ဒရိုက်ခါလိုအပ်ချက်ပိုးပြီးတော့ကြီးမားလာတယ်လို့ IEC အတွင်းရေးမှူးနဲ့ကိုပညာကပြောပါတယ်
မြန်မာစုကတော့ဒီဆစ်ဆောင်စခန်းမှာဆက်နေသေးတယ်ပေါ့နော်အာခုအခုရောင်ပြနေတဲ့သူဖြစ်စေဆစ်ဆောင်မှာစခန်းဖြစ်စေပေါ့နော်အခုအချိန်တွေကတော့ဒီစာနာရိတ်ခါလိုအမှုကတော့ရှိသေးတယ်ပေါ့နော်နောက်အထူးဖြစ်ဆစ်ဆောင်ပေါ့နော်ဆစ်ဆောင်စခန်းမှာဆိုအခုနောက်ပိုင်းဒီစာနာရိတ်ခါပိုချက်တဲလာတယ်လို့ကျွန်တော်တို့တွေ့ရတော့ပေါ့နော်ဘာလို့အခြေခံလို့ပြောလဲဆိုတော့ကျွန်တော်တို့ဒီ IC ရဲ့ဒီလူရချင်းစာထားရေးနဲ့ပြည်သူ့ရေးဌာနကိုတောင်းဆိုလာတဲ့ပမာဏကရော့ကျတာမဟုတ်ဘူးများလာတယ်ဆိုတော့ဟာတို့ချက်တွေ့ရတော့ပေါ့နော်
ဒုက္ခတရေကိုကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC နဲ့အရပ်ဖက်အဖွဲ့အစည်းတွေကတန်းနေတဲ့လောက်အကူအညီပေးနေတယ်လို့ဆိုပါတယ်။ဒါပေမဲ့လို့စစ်ဆောင်ရေးအတွက်ပိုးပြီးတော့များပြားလာတာကြောင့်အကူအညီပေးဖို့မလုံမလောက်ဖြစ်နေတယ်လို့လည်းဆိုပါတယ်။အခုလိုမိုးရင်ကာလမှာစာနာရိတ်ခါပြက်လက်မှုတွေခက်စိတ်စိတ်တွေ့လာရပြီးတော့စာနာရိတ်ခါအရေးပေါ်လိုအပ်ချက်တင်းပြတောင်းခံတဲ့စစ်ဆောင်စခန်းကတလအတွင်းစခန်းပေါင်း20ကျော်ရှိလာတယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနဌာနမှူးကြီးခွန်မာတိယာက BOA ကိုပြောပါတယ
်မြို့နယ် light area light ဥမာကျွန်တော်တို့ကိုအရေးပေါ်ဆိုပြီးတော့မှတပြားတောင်းခါတဲ့စတွေက area တစ်ခုမှဆိုလို့ရှိရင်အ ਨੇ ဆုံးမရှိဘူးဆိုလို့ရှိရင်စခန်း10ခုနဲ့အထက်တချို့ area ဆိုလို့ရှိတော့အခု20နဲ့အထက်အဲ့လိုမျိုးရှိတော့ဗောနော်ဒါတလအတွင်းပေါ့လေနော်အာ area တစ်ခုမှခုနပြောတဲ့ဒီအရေးပေါ်စာနာရိတ်ခါဟိုတပစာနပစာကျွန်တော်တို့ကိုတင်ပြတောင်းခါတဲ့ဟာကအရာမြင့်တယ်အဲ့ဒီတင်ပြတဲ့ထက်မှဆိုလို့ရှိရင်89A ရှိတယ်ဆိုလို့ရှိရင်အရေးပေါ်တူနေတဲ့မိသားစုက H560ဖြစ်နေတာပေါ့လေနော်ဆိုတော့အဲ့လိုအခြေအနေမျိုးရှိတယ
်တချို့ဆစ်ဆောင်တွေကဇကွဲတွေချက်စားနေရတဲ့အခြေအနေရောက်လာတယ်လို့လည်းဌာနမှူးကြီးခမတီးယာကပြောပါတယ်
သာဟိုမဟုတ်တဲ့စကွဲတွေကိုတချို့ချက်စားနေရတဲ့အားမျိုးတွေရှိလာတာပေါ့လေနော်အဲကြောင့်မလို့တချို့တည်တည်မီမီဆိုလည်းတွေ့ကြမှာပါဟိုဒီစာပြုတ်ပြုတ်စားရတဲ့ဆိုတဲ့အားမျိုးပေါ့လေနော်ဆိုတော့ဒီတာကတော့ခုနပြောတဲ့ဒီသာအစစ်မဟုတ်တဲ့ဒီစကွဲတွေကိုချက်စားရတဲ့ဟာအခြေအနေမျိုးတွေကတော့ကြုံကြတယ်ပေါ့လေနော်အဲပြဿနာကြုံရတယ်နောက်တစ်ခုကအခုမိုးသွင်းကာလဖြစ်နေတဲ့ကြောင့်မလို့ဒီတဘွားဘေးကျောက်နေပြမှုတွေဖြစ်တယ်တဲတွေအဆောက်အဦတွေမှာလည်းခဏခဏပြည့်စုံမှုတွေကြုံပြီးတော့အစစ်စစ်ကြုံလာတယ်အဲ့တော့ဒီအမွေးကတွေကလည်းလူအချက်ကလည်းအမြင့်ဆုံးလဲကလာလဲဖြစ်တာပေါ့လေနော
်ကရင်ဒီဒေသမှာကုန်စီစီးဆင်းမှုကရပ်တန့်နေတာကြောင့်ငွေကြေးရှိရင်တော့မှဆန်စီစားစတဲ့ကုန်ပစ္စည်းတွေဝယ်ချမ်းပုံမလွယ်ကူဘူးလို့ဆိုပါတယ်တစ်လေလုံးစစ်ဆင်ရေးနောက်ပိုင်းကရင်ဒီဒေသမှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံရတာမလို့တည်တင်းအချက်လက်ရရှိဖို့မလွယ်ကူသလိုဒေသရင်းလက်မှတ်ဆက်သွယ်ရေးအဆင်မပြေမှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်
ကြာကင်မာတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မနောက်ဝါရှင်တန်ဒီစီမှာကျင်းပနေတဲ့ NATO ထိပ်သီးစည်းဝေးပွဲဆိုင်ရာသတင်းဆောင်မတွေကိုတင်ပြပါမယ်။အခုတော့မြန်မာဘက်ကမူရစေဝါထုတ်လုပ်မှုဆိုင်ရာသတင်းပေးပို့ချက်ကိုနားဆင်ကြားရပါမယ်ရှင်။မြန်မာနိုင်ငံမှာစစ်ပွဲတွေဖြစ်နေချိန်မှာတိုင်းရင်းသားလက်နက်ကင်တွေကမူရစေဝါတွေထိုင်းနိုင်ငံအတွင်ပုံမှုထုတ်လုပ်သဲဆောင်လာနေတယ်လို့ထိုင်းဖမောက်တိုင်းရင်းတာဝန်ရှိသူဘူမှုကြီးကထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံအတွင်းမှာစစ်ပွဲတွေဖြစ်ပွားနေချိန်မှာတိုင်းရင်းသားလက်နက်ကိုင်တွေကမူရစေဝါများထိုင်းနိုင်ငံအတွင်းပုံမထုတ်လုပ်တည်ဆောင်လာတယ်ဆိုပြီးထိုင်းဖမောက်တိုင်းရင်တာဝန်ရှိသူဗိုလ်မှူးကြီးကထုတ်ပြန်ပြောဆိုလိုက်ပါတယ်ဒုတိယဗိုလ်မှူးကြီးမိချိုင်းနီဆလက်က၈လအတွင်းသိမ်းဆည်းရမိတဲ့စိတ်ကြွားစည်းများစုစုပေါင်းပမာဏကဗန့်ငွေတန်ပေါင်း2000ကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးပြား150တန်းကျော်အထိတိုးလာတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အခုလိုဖမ်းမိတဲ့ပမာဏဟာထိုင်းမြောက်ပိုင်းချင်းမှန်ချင်းရိုင်ဒေသအတွင်းမနစ်ခတဲ့အများဆုံးစံချိန်တင်ဖမ်းမိခဲ့တာလို့လည်းဆိုပါတယ်အထူးသဖြင့်ရှမ်းပြည်နယ်အတွင်းတရုတ်နိုင်ငံနဲ့ထိစပ်နေတဲ့တိုင်းရင်းသားလက်နက်ကိုင်နယ်မြေတွေမှာအများဆုံးထုတ်လုပ်နေတယ်လို့လည်းဆိုပါတယ်ပြည်တွင်းစစ်အရှိန်မြင့်လာတာနဲ့အမျှမူရစေဝါရောင်းရတဲ့ငွေတွေနဲ့လက်နက်တွေဝယ်ယူနေကြပြီးအခုလိုမျိုးမူရစေဝါထုတ်လုပ်ရောင်းချမှုတွေမှာတရုတ်နိုင်ငံသားစီးပွားရေးသမားမူရကုန်သည်တွေပါပါဝင်ပတ်သက်နေတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။အခုရပိုင်းတွင်ပြုလုပ်ခဲ့တဲ့နိုင်ငံတော်အဆင့်မူရစေဝါနှိမ်နင်းရေးသတင်းစာရှင်းလင်းပွဲမှာမ Muya Sewa, Nene Tasi, Pope, Nyoja Yemu, Dudia Yemu Jo, Kitty Rampakale, Taibadane, Kulu, Josu Dawane.
No, he loves me, Mantalu KBI, Tigam Wakwai, Baikwa Tauto.
Tai Suya Yemu Sewa, Nene Lunganiha, Domi Biolo Saunibare, Tapakale, Deda Dream, Muya Sewa, Tintuin La Murigale, Pobi, Yala, Tuya Mava, Taimu Nene, Bureau Nene, Neza Tita Shaw. ထောက်လန်းရေးဒရုန်းယာဉ်တွေသုံးပြီးစုံစမ်းစစ်ဆေးနေတယ်လို့နေသားဆောင်တပ်ဖွဲ့ဝင်တွေကလည်းအင်အားတိုးပြီးတော့စောင့်ကြည့်စစ်ဆေးနေပါတယ်။ကျွန်တော်တို့အဖွဲ့အစည်းပေါင်းစုံနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့အတွက်အခုလိုမျိုးထိုင်းနိုင်ငံတွင်ဝင်ရောက်လာနေတဲ့မူရစေးဝါးတွေကိုဟန်တားနိုင်ခဲ့တာပါဆိုပြီးပြောဆိုသွားခဲ့ပါတယ်။ထိုင်းမူရစေးဝါးထိ ंछ ချုပ်ရေးပုတ်ဖွဲ့ NACC ကနေနှစ်ထောင်နှစ်ဆယ်သုံးခုနှစ်အောက်တိုဘာလကနေနှစ်ထောင်နှစ်ဆယ်လေးခုနှစ်ဂျွန်လအထိကိုလာတွင်ထိုင်းနိုင်ငံတွင်မှာစိတ်ကြွဆေးပြတန်းအားရကြောင့်ဖမ်းမိတဲ့စိတ်ကြွဆေးပြအများစုဟာမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ထိုင်းမြောက်ပိုင်းကဖြစ်တယ်ဆိုပြီးဂျွန်လကုန်လုံးကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။ ခုနကငငတကသတင်းဆောင်မတွေကိုတင်ပြပါမယ်ရှင်။ရေစုံတော်အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မကိုနားဆင်ကြည့်ရှုရပါမယ်။ဒီနေ့ရွေးကောက်ပွဲအတွက်ပထမဆုံးချင်းပါတဲ့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့စကားစစ်ထိုးပွဲမှာထိထိရောက်ရောက်ရှင်းပြနိုင်စွမ်းမရှိတဲ့အပေါ်သမ္မတဂျိုးဘိုင်ဒန်ပေါ်ဝေဖန်မှုတွေတိုးလာနေပါတယ်။ ဒါပေမဲ့လည်းဂျိုးဘိုင်ဒန်ကရွေးကောက်ပွဲမှာမဖြစ်မနေဆက်ပြိုင်မယ်လို့ပြောပါတယ်။အမေရိကန်မဲဆန္ဒရှင်တွေကြားမှာတော့သမ္မတဘိုင်ဒန်ဆက်ပြိုင်မှာနဲ့ပတ်သက်ပြီးအမြင်သဘောထားအမျိုးမျိုးရှိနေပါတယ်။ VOA သတင်းတောက် Scott Stance ရဲ့သတင်းပေးပို့ချက်ကတော့ဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။သမ္မတလုံးစကားစစ်ဒိုးပွဲမှာထီအောင်ရှင်ပြိုင်မဆွေးနွေးနိုင်ခဲ့တဲ့အတွက်သမ္မတဘိုင်ဒန်ရွေးကောက်ပွဲမဝင်တော့ဘူးတောင်းဆိုရာရှိနေပေမဲ့လည်း သူ့ရဲ့မဲဆွယ်စည်းရုံးမှုတွေကလက်မခံပါဘူး။ဂျူလိုင်လအတွင်းဒေါ်လာ50,000ဘူးသတင်းဌာနတွေကနေငွေပေးကြေညာတာတွေလုပ်နေတယ်လို့ဒီတစ်ပတ်တည်းမှာမဲဆွယ်စည်းရုံးသားတွေကိုအင်တိုက်အားတိုက်လုပ်နေပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ဝင်းစကွန်ဆင်မှာကျင်းပတဲ့လူတူစည်းရုံးပွဲမှာသူရွေးကောက်ပွဲဆက်ပြီးရှင်းပြမယ်ဆိုတာကိုသမ္မတဘိုင်ဒန်အခိုင်အမာပြောပါတယ်။မဲဆန္ဒရှင်တယောက်ဖြစ်တ
မတ်သေးပြောနိုင်မှုလိုပါတယ်ရန်လိုတုံ့ပြန်ရမယ်လို့ပြောတာမဟုတ်ပါဘူးတသမတ်သေးဖြစ်ဖို့နဲ့ရန်လိုတုံ့ပြန်တာနှစ်ခုကြားကနေရာတစ်ခုမှရှိဖို့ပြောတာပါလူတွေကိုသူဒီရွေးကောက်ပွဲကထွက်မသွားဘူးဆိုတာအခုပြောနေသလိုပြောဖို့လိုပါတယ်မမျှော်လင့်တဲ့အကြောင်းတစ်ခုခုမဖြစ်ဘူးဆိုရင်တော့သူ့ကိုပဲကျွန်မမဲပေးမှာပါ
ဝက်စကော့ဆစ်ပြည်နယ်ကဂျိုနသန်လတ်စတက်ကတော့သူဘယ်သူကိုရွေးရမလဲမသိကြဘူးလို့ပြောနေသူပါ
The physiology that he displayed
ဇီဝကာမတက်ရှိတွေရဲ့ပြောင်းလဲမှုအရာအသက်အရွယ်အရာသူဟာအရင်ကလူမဟုတ်တော့ပါဘူးပြန်လှည့်လို့ပြောင်းလို့မရပါဘူးကျွန်တော်တို့အားလုံးပြန်ပြီးမငယ်နိုင်ပါဘူးဇေယကူရောအန်တူးလို့မရပါဘူ
းမန်နီဆိုလာပြည်နယ်ကမဲဆန်ဒါရှင် Alex Johnston ကတော့စကားစီတိုဝဲပြည်မဲဆက်ဝဲဒီမှာဂျိုးဘိုက်တန်ပြန်ပါလာတာကိုတွေ့ရပေမဲ့စိတ်မသက်မသာဖြစ်နေုံပဲလို့ပြောပါတယ
် I don't feel confident in
ကျမတော့ဂျိုးဘိုင်နဲ့ဒီရွေးကောက်ပွဲမှာနိုင်နိုင်မယ်လို့ခိုင်ခိုင်မာမာတိတ်မယုံကြည်မိပါဘူးကျွန်မတကယ်ပဲစိုးရိမ်မိပါတယ်
။ California ပြည်နယ်ကမဲဆန်ဒါရှင်လမ်းမောက်ပီယဆန်ကတော့ Trump ကိုထောက်ခံတဲ့သူတူပါ။စကားစီတိုးပွဲအတွင်း Biden ရက်ရက်သွားတာဆက်မပြောနိုင်တာတွေကိုကြည့်ရင်နောက်တစ်ချိန်ရွေးမခံသင့်တော့ဘူးဆိုတာပြနေတယ်လို့သူကပြောတဲ့သူပါ
။ There's nothing that can come out of Joe Biden's mouth. ဒီကဂျိုးဘိုင်ဒန်ကိုမြေပြည်ကအရင်ကိုပြောင်းလဲသွားအောင်သူ့ပါဇက်ကဘာတစ်ခုမှအသိထွက်လာတာပြောသွားတာမတွေ့ရပါဘူး
။ Georgia ပြည်နယ်ကမဲဆန်ဒါရှင် Jeffrey Tannerly ကတော့Biden စကားစီတိုးပွဲမှာပြောသွားတာကိုကြည့်ပြီးသူ့ရဲ့ဥဆောင်နိုင်စွမ်းတစ်ခုလုံးလို့ခြုံပြောလို့မရတဲ့အကြောင်းပြောတော့ပါတ
ယ် Joe Biden is very passionate
Joe Biden ဟာတိတ်ကိုမေတ္တာတရားရှိထားပြီးညာမျောမြင်ရှိတဲ့သူလို့ကျွန်တော်မြင်ပါတယ်သူကောင်းကောင်းမွန်မွန်မပြောဆိုနိုင်တာကတော့လူတွေမျောလင့်ထားတဲ့အတိုင်းဖြစ်မသွားလို့ပါလူတွေကဒီတဲ့ပို့ပြီးသူ့ကိုမျောလင့်ထားတာ
ပါ Washington DC က Hannah Savolovich ကတော့အင်တရားလိုက်ပြောဆိုဆွေးနွေးနိုင်စရာမရှိတာဒီကိုကြည့်ရင်Biden sa naw tiya ko bae ywe tin ne lo myin ma de
It was kind of clear to me that maybe Biden's not
Tama myin no Biden ga tu yin dong ga lo lou saung nai ne a chi ni ma shi daw bu so ra shin ma de naw ko zile lawn tiyaw ywe da ko jama ga lo thauk khan ma de
Ta ka lo Democratic Party ni ne naw that ko zile lawn tiyaw ko ywe me so yin myan myan san san lou pho daw lo ni bi so pi pyo so du ri le shi ba de Tacho wa le Tamara Biden niya ma sa thu bu a tin daw song ga let shi du Tamara Kamala Harris lo myin ma de ဒါပေမဲ့ထရန့်ကိုနိုင်မသိမလွယ်ဘူးလို့မြင်တဲ့သူတွေထဲမှာကယ်လီဖိုးနီးယားပြည်နယ်ကစတက်ဖနီဗော်ဝါစ်လည်းပါဝင်ပါတယ
်ကမလာ would take over which I would love
ကမလာကဝင်ပြီးတော့ဦးဆောင်သွားနိုင်ပါတယ်ဒါကိုကျွန်မတွေ့ချင်တာပါဒါပေမဲ့ဘိုင်ဒန်ကိုနိုင်နာထက်တောင်ပို့ပြီးတော့ထရန့်ကအနိုင်ယူသွားနိုင်တယ်ဆိုတာမျိုးလူတွေကတယူတန်အစွဲတွေနဲ့ပြောနေဆိုနေကြတာလဲနေရာတိုင်းမှာကြားနေရပါတယ်
ကျောဆွေဘာမှုတွေကြားမှာပဲဘိုင်ဒန်ကိုကိုယ်စားလှယ်လောင်းဖြစ်ရွေးချယ်ရေးဆက်ပြီးတွန်းအားပေးလှုပ်ဆောင်နေတာတွေကိုလည်းတွေ့နေရပါတယ်။တမတာကတော့ဂျေးဘိုင်ဒန်ကဒီတစ်ပတ်ထဲမှာပြည်နယ်သုံးပြည်နယ်ကစစ်တပ်မိသားစုတွေကိုတွေ့ဆုံပါတယ်။ရှေ့သတင်းဘက် Republican Party ညီလာခံကိုတုံ့ပြန်မဲ့စီစဉ်နေ Texas နဲ့ Nevada မှာတမတာဘိုင်ဒန်လူထုနဲ့တွေ့ဆုံပြောကြားဖို့စီစဉ်နေလဲချမှတ်ဆောင်ရွက်နေကြောင်းပါခင်ဗျာ။
အခုတော့အမေရိကန်ပြည်ထောင်စုမှာချင်းပါနေတဲ့နေတိုးထိပ်သီးဆွေးနွေးပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပါမယ်ရှင်။လက်တလောနှစ်တည်းအတွင်းမယုံမကြည်ဖြစ်ခဲ့တဲ့နောက်တူရကီသမ္မတရီစက်ထရအာရဝဟာအင်ကာနီကာဝါရှင်တန် DC မြို့တော်မှာစတင်တဲ့နေတိုးအဖွဲ့အစည်းအဝေးတစ်ယောက်လာခဲ့ပြီးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်ကောင်းဖို့မျှော်လင့်ပါတယ်။ဒိုရီယန်ဂျုံးစ်အစ္စတန်ဘူကနေသတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းကတင်ပြပေးပါမယ်ရှင်။
တူရကီသမ္မတရီဆက်တာယေအာဒိုဝမ်ဟာအနောက်နိုင်ငံစီးရေးမဟာမိတ်တွေနဲ့နှစ်ပေါင်းများစွာခါခါတီတီကွဲပြားနေပြီးတဲ့နောက်ဝါရှင်တန်မှာ၃ရက်တာကျင်းပတဲ့နေတိုးထိပ်သီးအစည်းအဝေးကိုရောက်လာခဲ့ပါတယ်။ပြီးခဲ့တဲ့နေတိုးထိပ်သီးအစည်းအဝေးတွေလိုမျိုးမဟုတ်ဘဲအငင်းပွားစရာကိစ္စတွေကိုဖြေရှင်းခဲ့ပြီးလာခဲ့တာကြောင့်အာဒိုဝမ်ဟာမျက်နှာပန်းလှနေတယ်လို့စင်နန်ယူဂန်လိုလေးလာသူတွေကပြောပါတယ်
။ At the timeit was about NATO's enlargement to Sweden and Finland that's now over
အဲ့ဒီအချိန်တော့ NATO ဖွဲ့ကဆွီဒင်နဲ့ဖင်လန်နိုင်ငံတွေကိုတိုးချဲ့နေတဲ့အချိန်မှာဒါမှမဟုတ်ဒါကပြီးတော့ပါပြီတူရကီကလည်းအတွင်းမှုချုပ်အစ်စ်ဖြစ်တဲ့ Dutch ဝန်ကြီးချုပ်ဟောင်း Mark Rutte ကိုထောက်ခံခဲ့ပါလေအချုပ်ပြောရရင် NATO ဖွဲ့က Ukraine ကိုထောက်ပံ့ဖို့ဆုံးဖြတ်ချက်တွေကိုတူရကီကလည်းထောက်ခံဖို့ဆင်သင့်ပါပဲ
ဒါပေမဲ့လည်းအာဒိုဝမ်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတာကြောင့်နေတိုးမဟာမိတ်တွေနဲ့တင်းမာနေရပါတယ်။ပြီးခဲ့တဲ့အပတ်ကပဲတရုတ်ဦးဆောင်တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့အစည်းအဝေးဘေးဘန်းမှာပူတင်နဲ့လူချင်းတွေ့ဆုံခဲ့သလိုတူရကီအနေနဲ့လည်းယူကရိန်းကိစ္စနဲ့ပတ်သက်ပြီးရုရှားပေါ်ပိတ်ပင်မှုတွေလုပ်ဖို့ငြင်းဆန်ထားတာပါ။ဒါကြောင့်အခုလိုဆက်ဆံရေးနဲ့ပတ်သက်ပြီးအမေရိကန်ရောတူရကီပါသတိထားပြီးကင်တွယ်ဖို့လိုမယ်လို့လေးလာသူဦးကန်ကပြောပါတယ်။
There is an understanding that as a country that neighbors Russia, that has a number of interdependencies, this is something unavoidable.
Russia's indigenous nation တခုအနေနဲ့ရှောင်လို့မရတဲ့ပတ်သက်ဆက်နွယ်နေတဲ့ကိစ္စတွေရှိတယ်ဆိုတာနားလည်ထားတဲ့ကိစ္စပါ။ဒါပေမဲ့တူရကီအနေနဲ့အမေရိကန်နဲ့ EU က Russia ပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေပေါ်ကြော်မလုံးမိအောင်သတိထားပါတယ်။
ဝါရှင်တန်မှာနေတိုးထိပ်သီးအစည်းအဝေးလာတက်တဲ့အာဒိုဝမ်အနေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံဝင်ရမှာပါ။အာဖရိက၊အာရှအလယ်ပိုင်းနဲ့ကော်ကေးဆပ်ဒေသတွေမှာတူရကီကအရေးပါလာတာကြောင့်လည်းအမေရိကန်အနေနဲ့တူရကီနဲ့အတူပိုတိုးပူးပေါင်းဆောင်ရွက်ဖို့ဖြစ်နိုင်တဲ့အကြောင်းလေ့လာသူအက်စလီအဒီနာတဘတ်စ်ကပြောပါတယ်
။ Administration and Turkish officials are looking into Africa where Turkey has ambitions.
တူရကီနဲ့အမေရိကန်ဆွေရတာဝန်ရှိသူတွေကအာဖရိကကိုကြည့်နေကြပါတယ်။တူရကီကအဲ့ဒီမှာစီးပွားရေးအရာရောလုံခြုံရေးအရာပါဩစာလွှမ်းမိုးဖို့ရည်ရွယ်ပါတယ်။အာရှလယ်ပိုင်းကိုလည်းပြန်စိတ်ဝင်စားလာပြီးဘော်လ်ကန်ဒေသမှာဆိုရင်လည်းတူရကီနဲ့အမေရိကန်ကတည်ငြိမ်ရေးပို့ပြီးတော့လုံလာနိုင်မလားဆိုပြီးကြိုးပမ်းနေတယ်လို့ EU အဖွဲ့ကလည်းတိုးချဲ့ဖို့လုပ်နေပါတယ်
။ဂါဇာမှာအစ္စရေးစစ်တိုက်နေတာနဲ့ပတ်သက်ပြီးအာဒိုဝမ်နဲ့ဘိုင်ဒန်အကြားသဘောထားကွဲပြားမှုတွေကြောင့်ပြီးခဲ့တဲ့မေလတုန်းကကျင်းပမဲ့အစည်းအဝေးကိုဖျက်သိမ်းခဲ့ပြီးဒီတစ်ခေါက်နေတိုးအစည်းအဝေးမှာလည်းဒီကိစ္စကသူတို့နှစ်ဦးတွေ့ဆုံတာကိုတားဆီးနိုင်တဲ့အကြောင်းလေးလာသူတွေကပြောပါရယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကကော်လိုရာဒိုပြည်နယ်မှာပညာသင်ဖို့နိုင်ငံခြားသားကျောင်းသားတွေစိတ်ဝင်စားရတဲ့အကြောင်းကိုလည်းကြီးကြရအောင်ပါရှင်အမေရိကန်ပြည်ထောင်စုအနောက်ဘက်ဒေသကော်လိုရာဒိုပြည်နယ်ဟာနိုင်ငံတကာကျောင်းသားအများအပြားလာရောက်ပညာသင်တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်Fort Collins မှာရှိတဲ့ပြည်နယ်တက္ကသိုလ်ဟာ Colorado ပြည်နယ်ရဲ့အကြီးဆုံးတက္ကသိုလ်တစ်ခုလည်းဖြစ်ပါတယ်။ဘာကြောင့်ဒီပြည်နယ်မှာနိုင်ငံတကာကျောင်းသားအများအပြားလာရောက်ပညာသင်ဖို့စိတ်ဝင်စားလာကြတာပါလဲ။ Savitana Prisnyaka ကလေ့လာတင်ပြထားတာကိုတော့ကိုစုံမှုကျော်ကပြောပြပေးပါမယ်ရှင်
။ပနမားနိုင်ငံက Dustin Moreno ကတော့ American ပညာရေးဟာသူ့နိုင်ငံစိုက်ပျိုးရေးကဏ္ဍရဲ့ပြဿနာတချို့ကိုဖြေရှင်းရမှာ အထောက်အကူဖြစ်လိမ့်မယ်လို့ယုံကြည်ပါတယ
် Decided to come to America for getting my master because America has
မဟာသိပ္ပံဘွဲ့အတွက်အမေရိကန်မှာလာရောက်ပညာသင်ယူဖို့ဆုံးဖြတ်ခဲ့ပါတယ်ဘာကြောင့်လဲဆိုတော့စက်ပြိုးရေးသိပ္ပံကဏ္ဍမှာ American တက္ကသိုလ်တွေကအကောင်းဆုံးဖြစ်တဲ့အတွက်ပါနောက်တစ်ခုကတော့အင်္ဂလိပ်စာကျောင်းမှာအင်္ဂလိပ်စာအင်္ဂလိပ်စကားဟာအများဆုံးဖြစ်ပြီးနေရာတိုင်းမှာသုံးပါတယ်
ကျောင်းဝင်ခွင့်ကိစ္စတွေဆောင်ရွက်ရမှာအခက်အခဲရှိမလားဆိုပြီးမိုရီနိုတယောက်စိတ်ပူခဲ့ပါတယ်ဒါပေမဲ့တက္ကသိုလ်ကအင်္ဂလိပ်စာကိုနှစ်ပတ်သင်ကြားပေးတယ်လို့သူကပြောပါတယ်ဒါဟာနိုင်ငံတကာကျောင်းသားတွေအတွက်ကျောင်းစာမတက်ခင်ကြိုတင်သင်ကြားပေးတာဖြစ်ပါတယ်မိုရီနိုကကော်လိုရာဒိုပြည်နယ်တက္ကသိုလ်မှာပေါင်းပင်နေတဲ့ပတ်သက်တဲ့ပညာရပ်ကိုသင်ယူပါတယ်သူရရှိလာတဲ့ပညာတွေနဲ့ပနားမစိုက်ပျိုးရေးကဏ္ဍကပြဿနာတချို့ကိုဖြည့်ရှင်းရမှာအသုံးချဖို့စီစဉ်ထားပါတယ်။ပနားမဟာမြေဩဇာအရေးအသွေးတိတ်မမြင့်လာပါဘူး။ဒါအပြင်မိုးတီးထန်စွာရွာသွန်းတဲ့ကာလတွေရှိတဲ့အပြင်တောင်တန်းတွေဟာစိုက်ပျိုးနိုင်တဲ့သီးနှံအမျိုးအစားတွေကိုအကန့်အသတ်ဖြစ်စေပါတယ်။ဒါတွေဟာလည်းပြဿနာရပ်တွေထဲမှာပါဝင်တယ်လို့သူကဆိုပါတယ
်။ I noticed that you know the big problem that we have in Panama is the weed management and we don't have
ပနားမမှာပေါင်းပင်တွေနဲ့ပတ်သက်ပြီးစီမံကိန်းတွေမှုကပြဿနာကြီးတစ်ခုဖြစ်နေတာကိုသတိထားမိပါတယ်ဒီကဏ္ဍမှာလောက်ကိုင်းနေသူလည်းသိမရှိပါဘူးဒါကြောင့်ဒီဘတ်တရက်ကိုတင်ရတာပါကော်လိုရာဒိုပြည်နယ်တက္ကသိုလ် CSU ဟာ American ပြည်ထောင်စုမှာပေါင်းပင်ဘတ်တရက်နဲ့ပတ်သက်ပြီးအကောင်းဆုံးသင်ကြားမှုအစီအစဉ်တွေရှိပါတယ်ကျွန်တော်ရဲ့မဟာသိပ္ပံဘွဲ့ဟာပြီးတော့မှာပါပြီးရင်ကျွန်တော်ပနားမပြန်ပြီးအဲ့ဒီမှာနေမှာပါ
အင်္ဂလိပ်စာအတွက်အဓိကထားပြီးအမေရိကန်ပြည်ထောင်စုနဲ့အခြားနေရာတချို့မှာကျောင်းသားတွေအတွက်အလောက်အကန့်ရရှိဖို့တက္ကသိုလ်ကအကူအညီပေးပါတယ်။ကော်လိုရာဒိုပြည်နယ်တက္ကသိုလ်ကနိုင်ငံတကာအစီအစဉ်ရဲ့အကြီးတန်းနည်းပြတဦးဖြစ်တဲ့လော်ရယ်ဘွန်ကအခုလိုရှင်းပြပါတယ
်။ Teaching English in this environment has been the greatest privilege of my life. It opens up a lot of opportunities.
ဒီလိုပတ်ဝန်းကျင်မှာအင်္ဂလိပ်စာသင်ကြားပို့ချခွင့်ရတာဟာကျွန်မဘဝအတွက်ထူးခြားတဲ့အခွင့်အရေးတစ်ရပ်ပါပဲ။ကျွန်မရဲ့ကျောင်းသားတွေအတွက်ပိုးပြီးအဆင့်မြင့်တဲ့စီးပွားရေး၊သိပ္ပံ၊ပညာရှင်ပိုင်းစတဲ့နယ်ပယ်တွေအတွက်လည်းလမ်းတွေပွင့်သွားစေပါတယ်။တကယ်လို့အင်္ဂလိပ်စာကိုစနစ်တကျမတတ်မြောက်ဘူးဆိုရင်တော့ကြီးမားတဲ့ခက်ခဲကြီးတစ်ရပ်ဖြစ်ပေါ်စေမှာပါ။
နိုင်ငံတကာကျောင်းသားတွေကိုအထောက်အကူဖြစ်စေတဲ့နေစဉ်သုံးအင်္ဂလိပ်စာနဲ့အစင်းမြင့်ဘာသာရပ်ဆိုင်ရာအင်္ဂလိပ်စာသင်ကြားပို့ချရေးအစီအစဉ်ဖြစ်တဲ့ PLACE Place ရဲ့ညွှန်ကြားမှု Lauren Kinta ကတော့အခုလိုပြောပါတယ
် Providing students with an opportunity to not only improve their language proficiency but
ဒီစဉ်ဟာကျောင်းသားတွေကိုအင်္ဂလိပ်စာတိုးတက်ဖို့တင်အထောက်အကူဖြစ်တာမဟုတ်ပါဘူးပညာဆက်ပြီးတော့သင်ကြားနိုင်ဖို့နဲ့ရင်းချင်းမှုတွေကိုနားလည်ဖို့အတွက်လည်းအထောက်အကူဖြစ်ပါတယ်။နိုင်ငံတကာကျောင်းသားတွေအတွက်အင်္ဂလိပ်စာသင်ယူရဲဆိုတာဟာပညာသင်ဖို့ဆိုတာထက်ပိုပါတယ်။ကျောင်းသားတွေဟာ CSU တက္ကသိုလ်ရဲ့လူမှုအတိုင်းဝိုင်းနဲ့ Fort Collins လူမှုအတိုင်းဝိုင်းတွေကိုပါအပြည့်အဝရောနှောပါဝင်လာနိုင်ဖို့အထူးဖြစ်ပါတယ
်။အမေရိကမှာပညာလာသင်တာဟာသူ့အတွက်ကိုယ့်ကိုယ်ကိုယုံကြည်မှုတွေတိုးစေတယ်လို့မိုရီနိုကပြောပါတယ်
။ Keep going, believe in yourself.I know that this is a kind of hard trip sometimes.
ရှစ်ဆက်ရှောက်ပါကိုယ့်အကိုယုံကြည်ပါခက်ခဲတဲ့ခီးမျိုးဆိုတာသိပါတယ်ငါတော့လုံနိုင်ပါမလားဆိုတာမျိုးခံစားရတတ်ပါတယ်ဒါပေမဲ့သိကြပါတယ်သင်လုံနိုင်ပါတယ
်2023ခုနှစ်စာသင်နှစ်အတွင်းကော်လိုရာဒိုတက္ကသိုလ်မှာနိုင်ငံပေါင်း30ကျော်ကနိုင်ငံတကာကျောင်းသားတွေပညာတော်သင်လာရောက်သင်ကြားခဲ့ကြပါတယ်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိအသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြွေးမြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရ2024ခုနှစ်ဇူလိုင်လ10ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပါတယ်အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက် American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ပါရှင်စကိုင်းတိုင်းဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကသူတို့စုမှုထားတဲ့ဒေသတွေအတွင်းမှာရှိကြတဲ့စစ်တပ်ခရိုနီနဲ့ဒေသအာဏာပိုင်တွေသိမ်းဆည်းထားတဲ့စိုက်ပျိုးမြေတွေကိုမူလပိုင်ရှင်တွေလက်ထဲပြန်လည်အနှံ့ရေးစီးစစ်ဆောင်ရွက်နေပါတယ်။ဒါနဲ့ပတ်သက်ပြီးဒီသတင်းပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စုမင်းကပြောပြထားပါတယ်ရှင်။
ငါမစစ်တပ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်သိန်းစိန်တဖြစ်လဲ2010ခုနှစ်ဦးသိန်းစိန်အရပ်သားအစိုးရခေတ်ကနေဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရတလျှောက်လုံးစစ်တပ်တွေစစ်အရာရှိတွေခရိုနီတွေနဲ့ဒေသအာဏာပိုင်တွေအထမသိမ်းယူထားတဲ့စိုက်ပျိုးမြေတွေပြန်လည်ရရှိရေးတောင်းဆိုတဲ့တောင်သူလယ်သမားလှုပ်ရှားမှုတွေရှိခဲ့ပါတယ်ဒါပေမဲ့လည်း2021ဖေဖော်ဝါရီလဇန်စစ်အာဏာသိမ်းပြီးနောက်ပိုင်းမူလပိုင်ရှင်တောင်သူလယ်သမားတွေမှာမိမိတို့ရဲ့စိုက်ပျိုးမြေတွေပြန်လည်ရရှိရေးလှုပ်ရှားခွင့်တွေဆုံးရှုံးခဲ့ပါတယ်အဲ့ဒီအစားစစ်ကောင်စီအစိုးရကိုရရလက်နဲ့ဆွဲကန်ပြီးတော်လန်ကြတဲ့အထက်မှာအညာဒေသကတောင်သူလယ်သမားတွေကအဓိကနေရာမှာပါဝင်ခဲ့ပါတယ်အဲ့ဒီလိုနဲ့စကိုင်းတိုင်းအပါအဝင်အထက်အညာဒေသမှာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကိုဖွဲ့စည်းလှုပ်ရှားလာကြပြီးနယ်မြေစိုးမိုးမှုတွေလည်းရရှိလာခဲ့ကြပါတယ်ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေစိုးမိုးနယ်မြေတွေအတွင်းမှာပညာရေးကျန်းမာရေးကိစ္စတွေကိုလှုပ်ဆောင်ခဲ့ကြသလိုစစ်တပ်ခရိုနီနဲ့ဒေသအာဏာပိုင်တွေအာရမသိမ်းယူခဲ့ကြတဲ့စိုက်ပျိုးမြေတွေကိုမူလပိုင်ရှင်တောင်သူလယ်သမားတွေလက်ထက်ပြန်လည်ပေးအပ်ဖို့အတွက်အစဉ်စဉ်ဆောင်ရွက်နေတာတွေလည်းတွေ့ရပါတယ်ဒီလိုအခြေအနေတွေကိုအခုအခါဒေသကာကွယ်ရေးတပ်ဖွဲ့ PDF ခေါင်းဆောင်တဦးလည်းဖြစ်စကိုင်းတိုင်းဒေသကြီးကဏီမျိုးနယ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးထွန်းထွန်းဝင်းကဒီရပိုင်းတွေအတွင်းသူတို့ဖြေရှင်းပေးနေတာတွေကိုအခုလိုပြောပြပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီတပတ်အတွက်မှာပဲကျွန်တော်တို့မျိုးနယ်အုပ်ချုပ်ရေးအဖွဲ့လေးကမျိုးနယ်ပါအဖဖိတ်လို့ပေါ့နိုင်ငံကအနေနဲ့ဖိတ်လို့အဲဒီချုပ်ကိစ္စတွေကျွန်တော်တို့ဖြေရှင်းပေးရတာဆိုတော့တေချာပေါက်အငင်းပွားမှုမရှိတဲ့တင်းစည်းခံမေးရာတွေဒီပြန်လဲဆွန့်လွတ်နေတာပေါ့တောင်သူတွေကိုစနစ်တကျပေါ့အချိုးကျပေါ့လူနေအိမ်တွေရှိသွားပြီဆိုလို့ရှိရင်လည်းလူနေအိမ်တွေဖယ်ထုတ်ပြီးတော့ကျန်တဲ့နေရာတွေအချိုးကျပြန်ပြီးတော့ညွနဲ့ပါအဖကဦးဆောင်ပြီးတော့ဒီလဲရမြေဥတွေတိုင်းပေါ့နော်ပြန်ပြီးတော့ဆွန့်လွတ်တာရှိတယ်နောက်တစ်ချက်ကတော့စစ်တပ်ကတင်ထားတဲ့မြေတွေနောက်ပြီးတော့ဒီကရိုနီတွေတော့တဆက်ရအကူမဏီတွေစောက်လို့ပို့တင်ထားတဲ့မြေတွေအဲ့လိုမြေတွေတော့ပြန်ညွနဲ့အုပ်ချုပ်ရေးအဖွဲ့တွေကနေပြီးတော့ပါအဖပေါ့နော်စီမံခန့်ခွဲနေတယ်စီမံခန့်ခွဲနေတယ်ဆိုတာလည်းဒီအလွယ်ဆုံးအစိတ်ပိုင်းတွေကိုစပြီးတော့စီမံခန့်ခွဲတာပေါ့နော်မြေယာပြဿနာတော်တော်ရှုပ်ထွေးတာ哦ဒီကြားထဲမှာကြားနာနေတယ်ပေါ့နော်ဒီလိုတော့ရတာပေါ့အဲဒါအဆင်ပြေချုံးမှုစီတဲ့နီးပေါ့အဲ့ဒီနီးကိုမကြံတုံးမှုဆိုလို့ရှိရင်ဒီတွဲချုံမှုတွေအများကြီးရှိနိုင်တယ်နင်းနာသူတွေကနင်းနာသွားနိုင်တယ်ပေါ့နော်ဒီကြားထဲမှာမပြေလည်သေးတဲ့အမှုတွေလည်းရှိပါတယ်မြို့နယ်အုပ်ချုပ်ရေးအဖွဲ့ပေါ့ပအားဖားတွေကနေပြန်လဲဆွတ်လွတ်နေတယ်ပြန်လဲပြီးတော့တောင်းသူတွေစီကိုစနစ်တကျကွန်ဆင့်ပြီးတော့ပြန်လဲပြန်လဲပေးအပ်တာတွေလုပ်တယ်တချို့ကုမ္ပဏီတင်းစီထားတဲ့မြေတွေပေါ့တတ်သိမ်းထားတဲ့မြေတွေပေါ့ဆွလုပ်ဖို့ပြန်လဲဆွလုပ်ဖို့လုပ်နေရင်းနဲ့ထောက်ထားပြည်စုံတဲ့မြေတွေကိုတော့ယာယီလှုပ်ရှားခွင့်ပေးလိုက်တာပေါ့နောက်တစ်ချိန်မှာပြဿနာတက်ရှင်လဲဖြေလို့ရအောင်ပေါ့နှစ်နှစ်လှုပ်ရှားခွင့်တော့သုံးနှစ်လှုပ်ရှားခွင့်တော့ဒါမျိုးလေးတွေယာယီပြန်လဲဆွလွတ်တာတွေတော့လုပ်နေတယ်ဒေသတွေအမျိုးမျိုးရှိတာဆိုတဲ့ခါကျတော့ဒေသတမျိုးနဲ့တမျိုးတော့တစ်ခုနဲ့တစ်ခုတော့မတူကြအောင်တချို့နေရာမျိုးတွေတချို့ဒေသမျိုးတွေတော့အဲ့ဒီလိုစစ်တပ်ကတင်ထားတဲ့မြေတွေခရိုနီတွေတင်ထားတဲ့မြေတွေကိုတော့တော်လိုင်းအဖွဲ့အစည်းတွေနေရာကြီးအခြေခါစိုက်ကူးတာလို့မျိုးဒါမျိုးတွေလောက်တာတော့တွေ့ရတယ်ဆိုမြေရပြဿနာအင်မတန်မှရှုပ်ထွေးတာဘာလို့ဆိုအမားရောနေရှိနိုင်တယ်တချို့ကကျတော့ယာယီကိုမစွန့်လို့ဘူးဖွဲ့စည်းရပဲထိန်းသိမ်းထားတယ်အထက်ကလေယာဉ်မီပြဿနာကတော့အလင်းစလူမဆုံးဖြတ်မိဖို့လိုပါတယ်ဒီကားထဲမှာမပြေလည်သေးတဲ့အမှုတွေလည်းရှိပါတယ
်အလားတူမကွေးတိုင်းအေယာဝတီမြစ်အနောက်ဘက်ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေစိုးမိုးထားတဲ့နယ်မြေတချို့မှာလည်းစစ်ကောင်စီတပ်ဖွဲ့တွေစစ်ဗိုလ်ချုပ်တွေခရိုနီတွေနဲ့နယ်မြေကန်အာဏာပိုင်တွေအာရမသိမ်းယူခဲ့တဲ့စိုက်ပျိုးမြေတွေကိုမူလပိုင်ရှင်တောင်သူလယ်သမားတွေလက်ထက်ပြန်လည်ပေးအပ်ရေးစတင်ဆောင်ရွက်နေပြီလို့သိရပါတယ် ကယားပြည်နယ်ဒေသအခေါ်ကင်းဤဒေသမှာတော့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေကသူတို့ထိန်းချုပ်ထားတဲ့နယ်မြေတွေမှာအရင်စစ်ကောင်စီတပ်ဖွဲ့တွေစစ်ဗိုလ်ချုပ်တွေခရိုနီတွေနဲ့နယ်မြေခံအာဏာပိုင်တွေအာရမသိမ်းယူခဲ့တဲ့စိုက်ပျိုးမြေတွေကိုမူလပိုင်ရှင်တောင်သူလယ်သမားတွေလက်ထက်ကိုပြန်ပေးရေးအစီအစဉ်တွေရှိပေမဲ့မူလပိုင်ရှင်တောင်သူလယ်သမားတွေကိုယ်တိုင်ကစစ်ပြေးဒုက္ခသည်တွေဖြစ်ကုန်ကြတာတချို့လဲစစ်ကောင်စီလေချောင်းရံကြောက်ရွံ့ပြီးပြန်လဲစိုက်ပျိုးကျင်စိတ်မရှိကြသေးပါဘူးဒီလိုအခြေအနေတွေကြောင့်မူလပိုင်ရှင်တွေကိုအချိန်ယူပြန်လဲစီစဉ်ရမှာဖြစ်တယ်လို့အဲ့ဒီမြေတွေပေါ်မှာကရင်တိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေကတိုက်ရိုက်ခါအတွက်စိုက်ပျိုးနေကြပါတယ်ဒါနဲ့ပတ်သက်ပြီးကရင်ဒေသမှာစစ်အတွင်းလူမှုအကူအညီတွေလုပ်ကင်ပေးနေတဲ့ကျေးလက်မြေပရာဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
အခုကတော့ကျွန်တော်တို့ကင်းနီပြည်မှာဘယ်လိုရှိလဲဆိုတော့ဒီရင်တော့ကဝင်ကြီးဌာနတို့เนาะစစ်ကောင်စီတွေတင်ထားတဲ့အဲ့ဒီလဲမြေတွေကိုဆိုလို့ရှင်ကျွန်တော်တို့တော်လန်ရေးအဖွဲ့တွေကပြန်ပြီးတင်နိုင်တယ်ပေါ့နော်တင်ပြီးတော့သူတို့ကတန်းပြီးတော့မူလပိုင်ရှင်တန်းဆိုတာမပေးနိုင်တယ်ဘာလို့ဆိုတော့လက်တလောအခြေအနေကြတော့ဒီစစ်ရေးကတစ်ဖက်ဝမ်းရေးကတစ်ဖက်ရဲမြေရဲ့ဘော်တွေမှာဖြည့်ရှင်းနေရတယ်အဲ့ဒီလိုဖြည့်ရှင်းနေတဲ့အတွေ့တော်လန်ရေးကကြာလာတာနဲ့အမျှလူသူတန်းသူကလည်းအရင်နဲ့ဆိုင်အများကြီးကိုတော်ရပေါ့နော်ရဲမေရဲဘော်တွေကလက်ရှိဆိုလို့ရှိရင်သူတို့ရဲ့တိုင်းရင်တပ်ဖွဲ့အတွက်ဒီရိတ်ခါအတွက်ကိုစပားတွေသူတို့ကိုယ်တိုင်စိုက်ပြီးတော့စိုက်ပြိုးနေတာတွေရှိတယ်အဲ့လိုအခုဆိုလို့ရှိရင်အချို့နေရာတွေဆိုလို့ရှိရင်ရိတ်သိမ်းသွားပြီပေါ့နော်ဒီလိုအချိန်နေတော်လန်ရေးကာလအတွက်မှာတော့သူတို့ကမူလပိုင်ရှင်လက်ထဲမှာပြန်ပြီးတော့ပေးနိုင်အောင်မဟုတ်သေးဘူးဘာဖြစ်လို့ပေးနိုင်အောင်မဟုတ်သေးဘူးတုံးဆိုတော့ပြည်သူလည်းဒီချိန်မှာကြက်တဲ့တယ်ဒီတော်လန်ရေးအဖွဲ့ဆိုတာလည်းချက်တဲ့တယ်ချက်တဲ့တာချင်းအတူတူအသက်ပေးပြီးတော့ဒီတိုက်ပွဲဝင်နေတဲ့ရဲမေရဲဘော်တွေကအရှိတဲ့မှာလက်နဲ့ဘလောက်ပဲရှိရှိအကြီးကျန်ဘလောက်ပဲရှိရှိအာဟာရမရှိလို့ရှိရင်တိုက်ပွဲတပွဲဆိုတာပေါ်ဆောင်လို့မရဘူးအဲ့ဒီအတွက်သူတို့အတွက်ဆန်တို့စီတို့ဆိုတာအရေးကြီးတယ်တီဆန်ဖြစ်ဖို့အရေးဆိုတာကစပားနေပြီးမှဖြစ်တာဖြစ်တဲ့အတွက်အချို့မြေတွေကိုတို့ကစပားစိုက်ပြုတ်ပြီးတော့ဒီလိုပြန်ပြီးတော့လှုပ်ဆောင်နေရရှိတယ်ပေါ့နော်ဒီလေယာမြေတွေကအချိန်တန်တော့ဘသူလေယာမြေကဥမာဥဖြူပဲဖြစ်ဖြစ်ဥမဲပဲဖြစ်ဖြစ်ပေါ့နော်တော်လန်ရေးပြီးသွားရင်တော့ဒါတွေကအလုံးပြန်ပေးဖို့အစီအစဉ်ရှိပါတယ်ဗျာ
ချင်းပြည်နယ်မှာတော့စစ်တပ်တွေသိမ်းယူခဲ့တဲ့စိုက်ပျိုးမြေတွေတခြားဒေသလောက်မများပေမဲ့လက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေကနယ်မြေစိုးမိုးမှုအတော်ရထားတဲ့အတွက်ကြောင့်အခုအခါမှာတောင်ယာလုပ်ငန်းတွေဖွံ့ဖြိုးအောင်စတင်ဆောင်ရွက်နေပြီလို့သိရပါတယ်။မြန်မာနိုင်ငံမှာစစ်အာဏာရှင်အဆက်ဆက်စစ်တပ်ခရိုနီနဲ့ဒေသအာဏာပိုင်တွေကအကြောင်းအမျိုးမျိုးပြပြီးမူလပိုင်ရှင်လယ်သမားတွေစီကနေစိုက်ပျိုးမြေတွေအများအများအာရမသိမ်းယူခဲ့ကြပါတယ်။တောင်သူလယ်သမားတွေကိုယ်တိုင်ကလည်းထွန်တုံးတိုက်ပွဲဆင်နွှဲတာအပါအဝင်သူတို့နီးသူတို့ဟန်နဲ့စိုက်ပျိုးမြေတွေပြန်လည်ရရှိရေးလှုပ်ဆောင်ခဲ့ကြပေမဲ့အောင်မြင်မှုနယ်ပါပြီးအများအားဖြင့်ကဖမ်းဆီးတာခံခဲ့ကြရပါတယ်။အလားတူမြို့ကြီးပြကြီးတွေအနီးအထူးသဖြင့်ရန်ကုန်မြို့နယ်နန်းနမိတ်ချင်းထိစပ်နေတဲ့လေကွင်းတွေကိုလည်းစစ်မှုနယ်မြေတိုးချက်တိစောက်ဖို့ဆိုပြီးသက်ဆိုင်ရာစစ်အာဏာပိုင်တွေနဲ့ပူးပေါင်းပြီးအိုးအိမ်ဦးစီးဌာနကတဆင့်သိမ်းယူခဲ့တာတွေလည်းရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုသိမ်းယူထားတဲ့လေကွက်တွေကိုတကယ်တမ်းစက်မှုနယ်မြေတိစောက်တာမဟုတ်ပဲခရိုနီတွေကအိမ်ဝိုင်းတွေအကွက်ချပြီးရောင်းစားခဲ့ကြပါတယ်တောင်သူလယ်သမားအရေးလှုပ်ရှားသူတွေကလွှတ်တော်ကတဆင့်ဆောင်ရွက်ခဲ့တာတွေရှိပေမဲ့တကယ်တမ်းသိမ်းယူမြေတွေကိုပြန်လည်ဆွတ်လွတ်တဲ့အခါမှာတော့နယ်မြေခံစစ်အာဏာပိုင်တွေအပိုင်းကအမျိုးမျိုးကြံ့ကြအောင်လုပ်တာတွေရှိတဲ့အတွက်ထင်သလောက်မအောင်မြင်ခဲ့ပါဘူးဒါအပြင်ဒေတာအသီးသီးမှာသိန်းစည်းမြေတွေကဧကသိန်းနဲ့ချီပြီးရှိတဲ့အတွက်စည်ရင်းစရားတွေကလည်းတစ်ဖက်နဲ့တစ်ဖက်တစ်ဖွဲ့နဲ့တစ်ဖွဲ့တူညီကြခြင်းမရှိကြပါဘူးခင်ဗျာ
အခုတော့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်အလှည့်ပါရှင်2021ခုနှစ်အာဏာသိမ်းမှုအပြီးဆုံးရှုံးမှုကြီးမားစွာနဲ့ကျုံ့တွေ့နေရတဲ့စစ်ကောင်စီဟာရှေ့တန်းစစ်မြေနယ်ပြင်မှာပြန်လည်အစားထိုးဖို့အတွက်စစ်မှုတန်းဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ဒီပြထန်းချက်အပြီးမှာပဲလူငယ်အတော်များများကိုအတင်းအဓမ္မဖမ်းဆီးခံရတာနဲ့ပတ်သက်ပြီးယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်စာကတင်ဆက်ထားပါတယ်ရှင
်2021ခုနှစ်အာနာတိုင်းအပြီးမှာမြန်မာပြည်သူ့စစ်တလျှောက်တိုင်းရင်းသားလက်နက်ကိုင်များနဲ့ပြည်သူ့ကာကွယ်ရေးတပ်တွေရဲ့တွန်းလှန်စစ်ကြောအာနာသိစကောင်စီဟာအကြအဆုံးမြတ်စွာနှင့်ရင်ဆိုင်နေရပြီးတော့တပ်စခန်းတွေလည်းများစွာဆုံးရှုံးနေရပါတယ် တပ်စခန်းတွေနဲ့စစ်အင်အားတွေဆုံးရှုံးနေတဲ့စစ်ကောင်စီဟာမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုထုတ်ပြန်ခဲ့သလိုချက်ချင်းပဲစစ်မှုထမ်းအသစ်တွေကိုခေါ်ယူပြီးအာရမဖမ်းဆီးတင်နန်းပေးပြီးတော့ရှေ့တန်းစစ်မျက်နှာပြင်တွေကိုပို့ဆောင်ပေးနေတာတွေရှိနေပါတယ်။ဒီလိုအသင်းအာရမပြည်သွင်းစစ်မှအတုံးပြုဖို့စစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တဲ့အပေါ်မှာတရားလွှတ်တော်ရှင်းနေဦးကြည်မြင့်နဲ့တွေ့ဆုံမေးမြန်းထားပါတယ
်။အများကြီးဆိုရင်တော့ဒီကိစ္စကတနိုင်ငံတနိုင်ငံစစ်ဖြစ်မှလုံးဝလည်းကိစ္စလေးလေကိုစားကိုပြည်သူပြည်သားချင်းကိုစစ်ပြန်တိုက်ခိုင်းတဲ့ဟာဆိုတော့အတိအကျဆိုတာမရှိတော့ဘူးနိုင်ငံတကာကလည်းအဲ့လိုလုပ်တဲ့ဟာတခုမှမရှိဘူးနော်ကိုပြည်သူပြည်သားချင်းကိုပြန်တိုက်ဖို့စစ်မှုထမ်းဥပဒေပြဋ္ဌာန်းနေဆိုတာလုံးဝမရှိပါဘူးပြီးတော့လည်းဘဲခစ်ဆက်ဆက်မှာဘဲမှမပြဋ္ဌာန်းခဲ့ပါဘူးဖက်စာဘာလာကမန်ပြဋ္ဌာန်းမှုဥနေဝင်လည်းပြဋ္ဌာန်းမှုဥတန်းရွှေလည်းပြဋ္ဌာန်းမှုတော့အတိမပြူဘူးပေါ့ဥတန်းရွှေကြတော့နော်အဲ့လိုလုပ်ခဲ့တာပေါ့အဲ့တော့စစ်မှုထမ်းဥပဒေအကျိုးဆက်ကဘာဖြစ်လဲဆိုတဲ့ခါကျတော့တစ်ကဒီစစ်တပ်ကြီးတစ်သက်ထထောင်လို့ဖြစ်တာပေါ့ဟောတလောက်9000နှုံးနဲ့9000နှုံးနဲ့သူတို့ကစုသွားမယ်ဆိုတဲ့အခါကျတော့တနစ်ကို6000ရှိမယ်လေ6000ဆိုရင်စစ်တပ်ကြီးတစ်သက်ထထောင်တာပေါ့ထထောင်တာပေါ့အဲ့ဒီသူ့ရဲ့ဟိုဟွာပေါ့ပစ္စည်းကိရိယာတွေလစာတွေဒါသေဆုံးဒဏ်ရတာတွေစေကူရတာတွေစရှိမယ်အဲ့ဒါတွေနဲ့တွက်လိုက်မယ်ဆိုလို့ရှိရင်အတိုင်းပြည်ဟာစီးပွားရေးကအလိုလိုအမှားကျနေတဲ့အခါမှာပိုးဆိုးသွားမယ်ဒါကျွန်တော်အစိုးရကြီးပြောခဲ့တယ်တစ်ချက်တဲ့ချက်ကအယွေရောက်တဲ့ကလေးတွေ16တိက30ကအယွေရောက်တဲ့လူငယ်တွေကြောင့်မလို့ကွန်ထရိုးလုပ်မှုဆောင်အားကြီးပြတ်သွားပြီအကုန်လုံးကြောက်လန့်ထွက်ပြေးနေကြပြီအခုအဲ့လိုမျိုးတွေရှိတယ်တော့အလုံးရှင်နေမှာလည်းမတီးပင်းငိမ့်နေဖြစ်တယ်အဲတော့နိုင်ငံတကာမှာလည်းပဲအဲ့ဒီဗမာတွေရဲ့ဗမာပြည်ရဲ့ဒုက္ခတွေကိုတို့ကပါဝင်ပြီးတော့ခံရသလိုဖြစ်တယ်လူတွေစုပြုံပြေးလာတဲ့ခါကျတော့ဒါတို့ကပြန်ဖန်ဖို့ပြန်ဖန်ဖို့ပြီးတော့ဒီဘက်ကလည်းစိတ်မွေပြေးပြန်တိုင်ခိုင်းအဲ့လိုဖြစ်တယ်အဲ့တော့အဲ့ဒီဟာကိုတို့ဘယ်အတွက်တော့UAB သုံးတာလေဆိုတဲ့အခါကျတော့အဓိကကပါလဲဆိုတော့တက်ကရွေးကောက်ပွဲအတွက်ပဲရွေးကောက်ပွဲလုပ်မှာ2025ထဲမှာရွေးကောက်ပွဲလုပ်မှာဖြစ်တဲ့အနေနဲ့လုပ်မှာယူကရိန်းမှာရုရှားလုပ်သွားသလိုယူကရိန်းသိမ်းထားတဲ့နယ်တွေကိုလုပ်သလိုတရက်နဲ့ချိန်ပြီးတော့မဖြစ်ဖြစ်တဲ့အနေနဲ့လုပ်သွားမှာအဲလေးပုံတစ်ပုံနဲ့ယူမယ်ပြီးတော့အမင်းအောင်လန်တပါးလာလုပ်မယ်အဲ့ဒီလမ်းနဲ့သူတို့နောက်ဆုံးထွက်ပါအဲ့ဒီလမ်းနဲ့ထွက်မှာအဲ့ဒီအတွက်ကသူကအဲ့ဒီဟာကလည်းအဓိကပဲနောက်တစ်ခါတစ်ချက်ကပါလဲဆိုတော့လုံးဝစစ်တပ်ကပြိုကွဲသွားလုံးဝစစ်သားတွေကစစ်လက်ပတ်ချင်တော့အဲ့လိုဖြစ်သွားပြီဒီခါကျတော့စစ်သားကမရှိတော့ဘူးအဲ့ခါမှာအကြီးပေါ့ရိုင်ဂျာတောင်ထွက်ပြာရိုင်ဂျာတောင်ပြန်ပြီးတော့အမေဟွာပေးပါမယ်ဟိုတိုင်းရင်းသားပေးပါမယ်ဆိုစီယုံပြီးစစ်တပ်ပြန်ထည့်ရတဲ့ဘဝတွေရောက်သွားတယ်ရိုင်ဂျာတောင်စုရတယ်ပြာကဲပြီးရောကုန်ပြီစစ်သားကလုံးဝမရှိတော့ဘူးအဲ့ခါမှာခုဘလို့ဖြစ်နေဆိုတော့အတိအိမ်ပေါ်တက်ဆွဲလမ်းတွေဆွဲပါအတင်းဆွဲအဲ့ဒါမျိုးအဲ့ဒါအဲ့ဒီအထိရောက်သွားပြီဥပဒေနဲ့အညီလုံးဝမဟုတ်တော့ဘူးဥပဒေနဲ့အညီဆိုတာဘာလဲလို့မေးလို့ရှိရင်အဲ့စစ်မှုထမ်းဥပဒေရတရားဝင်တာမဝင်တာထားလေ तू က de facto government ဖြစ်တဲ့ကြောင့်မလို့ तू ထုတ်တယ်မိန်တော်လိုက်နာနေရအောင်ပါပဲလေအဲ့တော့ तू ကအကာအကွယ်လည်းပြန်ပေးရမယ်လေတစ်ဖက်ကလည်းပဲအဲ့ဒါတော့နှီးဥပဒေနဲ့အကာအကွယ်ပေးရတာနှီးဥပဒေခုထုတ်မပေးဘာလို့ဆိုရင်အကာအကွယ်ပေးရမှာဆိုလို့ကိုပြည်သူလူထုမှာဘလို့ဖြစ်နေတယ်ဆိုလို့ရှိရင်စစ်မှုထမ်းဥပဒေကြောင့်မလို့ဖတ်ပြရင်ပြေမပြေးရင်တော်လိုင်းတက်တဲ့ဝင်တိုက်အဲ့လိုမှတော်လိုင်းတက်တဲ့မှာဝင်မတိုက်ဘူးဆိုလို့ရှိရင်အဲ့လမ်းလွယ်လို့မရှိတော့ဘူးအဲ့ရုရှားကယူကရိန်းကိုနိုင်စရာလည်းအကြောင်းမရှိဘူးအနိုင်လည်းခံမှာမဟုတ်ဘူးလို့နိုင်ငံကနော်နိုင်မှာမဟုတ်ဘူးသူလုံးဝပါမှာပဲအာဖဂန်နစ္စတန်အောင်ဆုတ်ရတာပဲတကယ်အင်အားကြီးပါတယ်ဆိုတဲ့နိုင်ငံကြီးတွေကအာဖဂန်နစ္စတန်မှာဆုတ်ရတာလေဆုတ်ရတယ်လေခင်ဗျာလေတော်တမိုင်းရှိတာပဲဗီယက်နမ်မှာဆုတ်ရတယ်လေဒါယူကရိန်းကိုခမရဝါစားမယ်ဆိုလို့ကတော့ခမရယူကရိန်းဘိုက်ထရတန်ချောင်းတွေထွက်လာပြီးတော့အဲ့ဝါစားတဲ့ကောင်ခမရဘိုက်ပေါက်မှာပဲเนาะယူကရိန်းဟာဘယ်တော့မှတိုင်းတစ်ပိုင်းကျုံပြားမဖြစ်ဘူးအဖြစ်လဲမတူတက်မိတာမျိုးကဘာကြီးကလည်းအဖြစ်မှာကောင်ဒါလို့ကျွန်တော်တို့စိုးရိမ်ကြမှရှိဘူးတိချက်ကဒါယူကရိန်းကိုရုရှားကများနိုင်သွားခဲ့တယ်ဆိုတဲ့ question ကကျွန်တော်ကတော့မပေါ်ပေါက်ထင်တယ်ပေါ်ပေါက်မှာကျွန်တော်တို့နိုင်ငံပေါ်မှာအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့နိုင်ငံကစီးရီးယားလိုဖြစ်နိုင်တဲ့အခြေအနေအောက်မှာအငွေရင့်ငွေတွေရှိတယ်အဲ့ဒါကဘာလဲဆိုတော့ဒီတိုင်ဝမ်စစ်ပွဲဖြစ်လာရင်လည်းကျွန်တော်တို့ကနဲ့အဲ့ဒါလည်းဆိုက်တာပဲတိချက်ကနော်အဲ့ဒါမှတကယ် immediate cause ပဲအဲ့ဒါနောက်တစ်ချက်ကဘာလဲဆိုတော့တရုတ်ဩဇာကံပဲပြောတရုတ်ကဟိုကလက်ဝေကံပြောမလားမိတ်ဆွေပြောမလားကျွန်တော်တို့ဝါရဲ့ညီနောင်သုံးဘွယ်ရှိတယ်လေနောက်တစ်ခါဟုတ်လားအဲ့ဒီလေးဘွယ်လောက်ကအသေးပဲတူကအတိဟိုတော့အေးရတော့ထားအောင်ကျန်တဲ့ကိုးကန်ရေနော်အဲခုနကဝါရေနောက်တကအဲ့လား ပလောင်ရဲ့တင်နေတော့အဲ့ဓာဒီကတော့သူတို့အသေးပဲအဲ့တော့အဲ့လေးဘွယ်လောက်မှ၅ဘွယ်လောက်မှတင်းဥကလည်းအသေးကိုင်းတာသူ့ဩဇာအရန်ကြီးတယ်အဲ့ဒီခါမှာခင်ဗျားဒါပေါ့ပေါ်တော့တွက်လို့မရ K3 K4 ကလည်းစစ်နိုင်ထားတာပြည်သူတရားလုံးကလည်းထောက်ခံထားတာဟိုးလေးဘွယ်လာလည်းတင်းဥကအသေးပဲအကုန်ပေးထားတာသူ့တက်တွေပါဝင်လာလို့ရတယ်အခုတော့ဝင်မတကယ်ကဲလုံးနေတယ်စေးတွေပြအဲ့ဒီအန်ဒီကြီးရတယ်အလုံးကြီးတယ်ယူကရိန်းနဲ့တောင်ပိုကြီးတယ်လို့ကျွန်တော်ကတော့ဒီလိုကြိုးပြီးတော့ကျွန်တော်ဟိုဟိုပါဗောဗျာဆိုအရောရေလွန်လာတော့မဟုတ်ဘူးဒါလည်းပဲကျွန်တော်မြင်နေတယ်လို့ကျွန်တော်ဒီလိုတော့စပြောခြင်းတယ်ဗောဗျာ
မြန်မာပြည်သစ်ကစစ်မှုထမ်းဥပဒေနဲ့ရုရှားနဲ့ယူကရိန်းရေးတွေကိုတရားလွှတ်တော်ရှင်းနေဦးချင်းမြစ်ကတုံ့တက်ပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
မချိုက်ခင်မှာတော့ကဘာတလခီးသွားအစီအစဉ်ကိုတင်ပြပါမယ်ရှင်အခုတော့အမေရိကန်နိုင်ငံရဲ့အချောင်တိကောင်းစရာအစီအစဉ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပတ်သက်လို့သူ့အသက်အရွယ်နဲ့ဦးဆောင်နိုင်စွမ်းအပေါ်ဆွေးနွေးမှုတွေတိုးလာနေပြီးရွေးကောက်ပွဲမှာဆက်မပြိုင်သင့်ဘူးဆိုပြီးပြောဆိုတာတွေရှိလာနေပါတယ်လာမယ့်သတင်းပတ်ဟာသမ္မတဘိုင်ဒန်အတွက်အရေးကြီးပြီးရွေးကောက်ပွဲအပေါ်သက်ရောက်မှုတွေရှိနိုင်တဲ့သတင်းပတ်အဖြစ်လည်းသတ်မှတ်ထားပါတယ်သမ္မတဘိုင်ဒန်ရဲ့လုပ်ဖို့ကင်ပတ်အများပြားကတော့ဒီမိုကရက်တစ်ပါတီတွင်မဲဆန္ဒရှင်တွေရဲ့ဆွေးနွေးမှုကိုအသိအမှတ်ပြုတယ်ဆိုရင်တောင်းသူ့အပေါ်ဆက်ပြီးတော့ထောက်ခံနေစေဖြစ်ပါတယ် VOA သတင်းထောက် Veronica Bodres Iglesia သတင်းပေးပို့ထားတာကိုတော့ဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်
ဖီလာဒါဖီးယားပြည်နယ်ကဘုရားကျောင်းတစ်ခုမှာသူ့ကိုရင်းနှီးနှီးထောက်ခံအားပေးတဲ့သူတွေကိုသမ္မတဂျိုးဘိုင်ဒန်တရင်းဝင်နေကတွေ့ဆုံပါတယ်။သူလုံးနိုင်ခဲ့တဲ့အောင်မြင်မှုတွေကိုရှင်းလင်းပြောပြပါတယ်။မကြာသေးခင်ကသမ္မတလောက်စကားစီတိုးပွဲပြီးသူ့ရဲ့အသက်ရွယ်နဲ့ဥဆောင်နိုင်စွမ်းပေါ်မှာစိုးရိမ်မှုတွေလည်းမဲဆန္ဒရှင်တွေကြားတိုးလာနေပါတယ်။ဒါပေမဲ့လည်းသမ္မတဘိုင်ဒန်ကတော့ယူရိုပွဲမှာမဖြစ်မနေရှင်ပြိုင်မှုတန်ထိတ်တန်ချထားတာကိုအခိုင်အမာထပ်လောင်းပြောပါတယ်။ABC ရုပ်သံသတင်းတောက် George Stephanopoulos နဲ့တောက်ကြနေကတည်ထံတွေ့ဆုံမိမြန်ကမ်းမှာသူ့ရဲ့ရည်တည်ချက်ကိုသမ္မတ Biden ကအခုလိုထပ်ပြောသွားပါပြီ
I don't think anybody's more qualified to be president or win this race
ဒီသမ္မတရွေးကောက်ပွဲမှာကျွန်တော်ထက်ပိုပြီးအရေးချင်းပြည့်မီတဲ့သူမရှိဘူးလို့ကျွန်တော်ထင်ပါတယ
်သမ္မတ Biden အနေနဲ့သူ့ရဲ့လှုပ်ဖို့ကင်ပတ်တွေကြားမှာထောက်ခံမှုချင်းချင်းပြည့်ပြည့်ရည်တည်စေဖြစ်ပါတယ်ဒါပေမဲ့လည်းမဲဆန္ဒရှင်တွေကြားမှာသူနဲ့ပတ်သက်လို့စိုးရိမ်မှုတွေတိုးလာနေတာကိုလည်းအတိအမှန်ပြုကြပါတယ်Democrat ထက်လွတ်တော်မှာ Chris Murphy ကတင်းငွေတွေက CNN ရုပ်သံမှာအခုလိုပြောပါတယ
် Not questions about his character or his decency
သူရဲ့အကျင့်စရိုက်သူရဲ့တည်ကြည်မှုယဉ်ကျေးမှုဘဝတလျှောက်သူကြိုးပမ်းတိုက်ပွဲဝင်ခဲ့တာတွေဒါတွေကိုမေးခွန်းထုတ်စရာမရှိပါဘူးဒါပေမဲ့လည်းမေးခွန်းထုတ်ရမှာကအရင်ကအသက်အရွယ်နဲ့ Joe Biden ဟိုသိရလားဆိုတာပါပဲ
ရွေးကောက်ပွဲဝင်မဝင်မှုဆိုတဲ့ဆုံးဖြတ်ချက်ကို Joe Biden ကပဲချရလိမ့်မယ်လို့ Democrat တွေအလို့တော်မှာ Adam Schiff ကNBC ရုပ်သံ Meet the Press စီစဉ်ကိုတင်းငွေတွေလေးကပြောပါလေအထွေထွေရေကောက်ပွဲအတွက်သိက္ခာရေးကြီးတဲ့တက်ရောက်မှုတွေရှိနိုင်တယ်လို့လည်းသူကဆိုပါတယ
် Joe Biden is going to need to consider
သူရဲ့ကိုယ်ပိုင်အကျိုးစီးပွားအတွက်ရော Donald Trump ကိုအနိုင်ယူမဲ့သမိုင်းမှုခြံနိုင်မှု Joe Biden ကစဉ်းစားရပါလိမ့်မယ် Donald Trump ကိုနိုင်မှုသူဟာအကောင်းဆုံးပြိုင်ဘက်လားဒီအချက်ကတက်ရောက်မှုအရှိဆုံးသူ့တမရတက်တန်းမှာအရေးအကြီးဆုံးဆုံးဖြတ်ချက်လည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်အောက်လွတ်တော်အထက်လွတ်တော်နဲ့တိုင်းပြည်အနာဂတ်အတွက်လည်းအရေးကြီးဆုံးဖြစ်ပါလိမ့်မယ
်။စနေနေ့ကတော့ Donald Trump ကသူ့ရဲ့ True လူမှုကွန်ရက်မှာလိန်လယ်လှည့်ပြားနေတဲ့ Joe Biden အနေနဲ့သူ့ကိုဝေဖန်သူတွေကိုလိလိရှုပြီးရှေ့ဆက်လွတ်ဆောင်ရမှာတွေကိုဆက်လုပ်သင့်ပါတယ်။တက်တက်ကြွကြွအင်အားခံခံမာမာအင်အားအပြည့်နဲ့မဲဆက်စည်းရုံးတာတွေဆက်လုပ်သင့်ပါတယ်လို့ရေးပါတယ်။ဒီလို Joe Biden ဟိုအယုံဆက်ပြီးတော့ရေးနေတာတွေသတင်းကောင်းကြီးပိုင်းမှာဖော်ပြနေချိန်မှာပဲ Donald Trump အနေနဲ့သူရဲ့ဒုသမ္မတလောင်းအဖြစ်ဘယ်သူ့ကိုယူရမလဲဆိုတာဒီသတင်းပတ်သက်ကြီးညာနေတာကြောင့်အများအာယုံစိုက်နေတဲ့အကြောင်းအရာတစ်ခုဖြစ်နေပါလေ Republican ထက်လွတ်တော်အမတ် JD Vance ဟာ Donald Trump ရဲ့ဒုသမ္မတလောင်းအဖြစ်ယူရမယ်စဉ်းစားခံရသူတွေတဲကတယောက်ပါတနင်္ဂနွေနေ့က NVC ရုပ်သံကို JD Vance ကခုလိုပြောပါလေ
He's got a lot of good people he could choose from
သူမှာရွေးချယ်စရာလူအောင်တွေအများကြီးရှိပါတယ်မူဝါဒအရအလုပ်ဖြစ်သလိုဥစားမှုပုံစံအရလည်း American ပြည်သူတွေအတွက်အလုပ်ဖြစ်ပါတယ်ဒါတွေကိုအကောင့်ထဲပေါ်ဖို့အင်ဖြူရောမှာကျွန်တော်တို့ပြန်တာဝန်ယူရမယ်လို့ထင်ပါတယ
်။အင်္ဂါနေ့ဝါရှင်တန်မြို့တော်မှာနေတိုးမာမေးအဖွဲ့ထိပ်သီးအစည်းအဝေးကျင်းပမှာဖြစ်တဲ့အတွက်သမ္မတဂျိုးဘိုင်ဒန်ဒီထိပ်သီးအစည်းအဝေးကိုအာရုံစိုက်ပါလိမ့်မယ်။ဒ ဒေါ်လေထရန့်ကတော့ဖလော်ရီဒါပြည်နယ်ဒေါ်ရယ်မြို့နဲ့ပန်ဆယ်ဗေးနီးယားပြည်နယ်ကဘတ်တလာမြို့တွေမှာဒီသတင်းပတ်အတွင်းမက်ဆေ့စီယုံပွဲတွေကျင်းပမယ်လို့မျှော်လင့်ရကြောင်းပါခင်ဗျာ
။မတိကျမရေရာမှုတွေနဲ့ပြည်နယ်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။အခုတော့ကဘာတလွားခီးသွားအစီအစဉ်ပါရှင်။စပွင့်နေရရဖို့တစ်နှစ်လောက်ဆောင်ရမယ်စပိန်နိုင်ငံဘာစီလိုနာမြို့ကကမ္ဘာအကောင်ဆုံးစားတောက်ဆိုင်ကိုမဆုမြတ်မွန်နဲ့အတူကမ္ဘာတလွားခီးသွွားအစီအစဉ်ကနေတွားပြီးတော့အရသာခန့်ချရအောင်ပါရှင
်2024ခုနှစ်အတွက်ကမ္ဘာအကောင်ဆုံးနံပါတ်1စားတောက်ဆိုင်ကတော့စပိန်နိုင်ငံဘာစီလိုနာမြို့လေကဒီစဖရူတာဆိုတဲ့စားတောက်ဆိုင်ဖြစ်ပါတယ်Disfruta ကိုမြန်မာလိုပြန်ရင်တော့စိတ်ကြအရသာခံသုံးဆောင်ပါဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်။ Britain ကအစားအသောက်ဆိုင်ရာအထင်ကြီး Restaurant ဆိုတဲ့မဂ္ဂဇင်းက2002ခုနှစ်ထဲကစလို့ကမ္ဘာအကောင်းဆုံးစားသောက်ဆိုင်50စီးရင်ကိုနှစ်စဉ်ထောက်ပြန်ပါတယ်။ကမ္ဘာတဝန်ကစဖုံမှုကြီးတွေအရသာအကဲဖြတ်သူတွေအစားအသောက်ဆိုင်ရာစာရေးဆရာတွေခရီးလှည့်လည်အစားအသောက်စီစဉ်တင်ဆက်သူတွေစတဲ့ကျွမ်းကျင်သူတထောင်ကျော်ပါတဲ့ World 50 Best Restaurants အဖွဲ့ကအကဲဖြတ်ရွေးချယ်တာပါ။အရသာဟင်းပွဲပြင်ဆင်ပုံနေရာထိုင်ခင်းဝန်ဆောင်မှုစတာတွေအလုံးအထွေအကောင်းဆုံးလို့သတ်မှတ်ခံရတဲ့ Disfruta စားတောက်ဆိုင်ကိုဝါရစ်စဖို့မှုကြီး၃ရောက်ပေါင်းပြီးတော့2014ခုနှစ်ထဲကဖွင့်ထားတာပါစပိန်စားတောက်မှာမှနိုင်ငံအရှေ့မြောက်ပိုင်းကက်တလိုနီးယားဒေသစားတွေကိုအဓိကထားတဲ့သူတို့ဆိုင်ကိုကမ္ဘာအကောင်းဆုံးလို့အသိအမှတ်ပြုခံရတဲ့အပေါ်မှာသူတို့ကတိတ်ကိုဂုဏ်ယူကြပါတယ်
Sin duda alguna de en estas últimas ediciones o desde que se creó este premio
a Council Sato San 50 sin subi sa tamak ke jing gade ga Spain ne Catalan Sato San doro mya mya su ya sin yin win che ba de Spain sa sa ri blao kaung de so ra tabo paung nan bu twet di chat ga taik ko yee ji ba de yin no ga so yin pin de sa taok ri taik kaung de lu be ti tha ja da ba a ra jaung Spain ma Catalonia data ga bug lu myu ri ye sa sa ri lu ti mya la aw chou sa mu ri shi la ke ba de အယ်ဘူလီကစပြီးတော့အစားအသောက်လောကမှာအပြောင်းလဲတွေစလာခဲ့တာအခုကျွန်တော်တို့ပထမဆုရတဲ့အထိပ
ါကမ္ဘာမှာစပိန်စားသောက်ဆိုင်ဆိုပြီးတော့နာမည်ကျော်ကြားခဲ့တဲ့နာမည်ကြီးအယ်ဘူလီစားသောက်ဆိုင်မှာဒီစဖရူတာစားသောက်ဆိုင်ဖွင့်ထားတဲ့စဖို့မှုကြီး၃ယောက်အရင်ကအလုပ်အတူလုပ်ခဲ့ကြတာပါ2012ခုနှစ်မှာတော့သူတို့၃ယောက်ပေါင်းပြီးပထမစားသောက်ဆိုင်ကိုဖွင့်ခဲ့ကြပါတယ်အခုဆိုင်ကဒုတိယဆိုင်မှာနောက်တစ်ဆိုင်ကိုလည်း2022ခုနှစ်တုန်းကဖွင့်ထားကြပါတယ်ဒီဆိုင်ကတော့ကမ္ဘာနံပါတ်1အကောင်းဆုံးစားတောက်ဆိုင်လို့မသတ်မှတ်ခံရခင်တည်းကစားတောက်ဆိုင်လုပ်ငန်းလောကရဲ့အထင်ကရမစ်ရှလန်ကျက်တစိမ့်3ခုရထားပြီးသားဖြစ်ပါတယ်
။ Hombre, a ver, hoy estamos muy con los pies pegados en el suelo otra vez, ¿no? Gestionando los proyectos que tenemos entre manos.
စူရလို့မြောက်မနေကြပါဘူး။ဒီနေ့တွေ့တဲ့အတိုင်းအားလုံးကိုလှုပ်ဆရာရှိတာကိုပဲအာယုံဆိုင်လုပ်နေကြပါတယ်။နေ့စဉ်လုပ်ရမယ့်အလုပ်တွေနဲ့မအားနိုင်ကြပါဘူး။ဒါပေမဲ့ကမ္ဘာအကောင်းဆုံးစားတောက်ဆိုင်50မှာပထမနေရာရတဲ့အတွက်တော့မယုံနိုင်အောင်အန်အောဝမ်းသာနေကြပါတယ်။ကျွန်တော်တို့ဆိုင်ပထမရတယ်ဆိုတာမကြေညာခင်အထိကြိုသိမှထားတော့ကြေညာလိုက်ချိန်မှာအတိုင်းမသိအန်အောဝမ်းသာပျော်ကြရပါတယ
်။သူတို့ဆိုင်ကစားတောက်တွေကစုရလောက်အောင်ထူးတယ်လို့ပြောရမှာပါ။ဟင်းမယ်တစ်ခုစီကိုအမှုပညာလက်ရာနဲ့သိပ္ပံနည်းကြပေါက်ဆက်ဖန်တီးထားတဲ့ဖန်တီးမှုတွေလို့ချက်ပြုတ်ပြင်ဆင်ထားတာဖြစ်လို့အမြင်နဲ့တည်းထူးခြားနေပါတယ်။ကျဲဥကျော်ဟင်းပွဲကအစအကာနဲ့အနှစ်ကိုခွဲထုတ်ပြီးတော့ဗကြီကားတစ်ချက်ကိုပုံဖော်သလိုမျိုးလှုပ်ထားပါတယ်
tenemos un huevo no que hacemos una técnica que es la esferificación la esferificación
ကျုပ်အကာကိုကြော်ပြီးအနှစ်ကိုရွှေကြီးလူးထားသလိုဖန်တီးထားတဲ့ကျုပ်ဥကျော်ဖြစ်ပါတယ်ဒီဟင်းမှာကျုပ်အနှစ်ကို chili crab sauce နဲ့စားနိုင်ဖို့လှုပ်ထားပါတယ်ကနန်းနဲ့လှုပ်ထားတဲ့အာရှအရသာ sauce ဖြစ်ပါတယ်အပေါ်ကနေလည်းနနမင်းဂျင်းနဲ့ပစွန်တို့တင်ပြီးအလှဆင်ပြီးတော့အာရှအငွေ့အသက်မျိုးဖြစ်အောင်လုပ်ထားပေးပါတယ်
ဟီးအမေရီကိုရင်အခုလိုစမ်းထွင်ထားတာမဟုတ်ပါဘူးအချိုးပွဲတွေကလည်းတူမတူအောင်ထူနေပါတယ်အနောက်တိုင်းစားတောက်ဆိုင်တွေမှာအချိုးပွဲတွေကလည်းဟင်းပွဲနည်းတို့အခရာကြတာမို့ဒီစဖရူတာစားတောက်ဆိုင်ကအချိုးပွဲတီထွင်သူတွေအနေနဲ့ပုံမှန်ချက်ကိုထူးတဲ့စိတ်ကူးတွေနဲ့ဖန်တီးထားကြရတာဖြစ်ပါတယ
်ဒီရိုစာကီဒန်ထရိုးလာဂျန်တေကွန်မီယန်ဆာဆီယန်ဒိုလ်ကမ်ဘီယိုဒဲလ်လာပါတီဆာလာအယ်မနူ
အဲမွေရီစားပြီးသွားလို့အချိုးတဲတော့မယ်ဆိုရင်လက်ကိုနှင်းစီနဲ့သင်းနေတဲ့ရေနဲ့အရင်ဆေးနေအောင်ပြင်ဆင်ထားပေးပါတယ်ပြိတာနဲ့လက်စွပ်ပုံမျိုးအချုံမုံတွေပါတဲ့ဘန်းနဲ့တဲခင်းကျွေးပါတယ်။ဆိုင်မှာပြန်လာစားကြတဲ့ဧည့်သည်တွေရဲ့ယုံကြည်မှုကိုကိုးစားပြုတဲ့အနေနဲ့လက်စွပ်ပုံစံအချုံမုံတွေကိုဖန်တီးထားတာဖြစ်ပါတယ
်။ဒီစဖရူတာစားတော့ဆိုင်မှာစားခြင်းရင်တော့ခင်းပွဲ30လောက်ပါတဲ့ menu ပုံစံ2မျိုးရှိပြီးတော့တစ်မျိုးစီကိုဒေါ်လာ320လောက်နဲ့ညီမျှတဲ့295ယူရိုစီအနည်းဆုံးပေးရမှာဖြစ်ပါတယ်။
Bueno, aquí en el restaurante disfrutar tenemos dos menús, ¿no? Un menú clásico, un menú de festival. Son el mismo número de platos. Estamos en los
classic menu and festival menu, so be 2 မျိုးရှိပါတယ်။ 2 မျိုးစလုံးမှာဟင်းပွဲမျိုးစာ 28 မျိုးစီရှိပါတယ်။ Classic menu မှာကစားတောက်ဆိုင်ဖွင့်တဲ့ကရတဲ့ဒီဆိုင်ရဲ့တင်ကေတာလမ်းမြေရလူတိများတဲ့ဟင်းပွဲတွေများပါတယ်။ပွဲတော် menu ကတော့ရာသီအလိုက်အထူးဖန်တီးထွင်ထားတဲ့ဟင်းမြီတွေပိုများပါတယ်။
တခြားပဲဆိုင်မှာနဲ့မတူတဲ့အတွေ့အကြုံနဲ့အရသာမျိုးစားရနိုင်ဖို့အတွက်ဘာစလိုနာမှာသွားစားမယ်ဆိုသူတွေအနေနဲ့ဒီစဖရူတာဆိုင်မှာစားနိုင်ဖို့အတွက်အနည်းဆုံးတစ်နှစ်လောက်စောင့်ရမှာပါအရင်ကစပွဲပုံကင်ရဖို့လားနဲ့ချီစောင့်ရတဲ့ဆိုင်မှုအခုတော့ပိုပြီးတော့တောင်ကြာသွားပါပြီ
Desde que hemos tenido el premio la verdad que el tema de reservas pues ha ido increciendo es así si antes
de ba ကောင်းဆုံးစားတောက်ဆိုင်စုရပြီးတဲ့ကပိုကင်လေးပူပူများလာပါတယ်အရင်တုန်းကစပွဲနေရာရဖို့စောင့်မဲ့အချိန်ခဏနာ၈လလောက်ရှိပါတယ်အခုကတော့တနည်းလောက်အထိပိုကင်ပြည့်နေပြီးပြီမို့တနည်းလောက်စောင့်ရပါမယ်ဆိုင်မှာလာစားကြသူတွေအနေနဲ့ကကဘာအကောင်းဆုံးစားတောက်ဆိုင်ဆိုတဲ့အတွက်ပူပြီးထူးကြတဲ့အတွေ့အကြုံကိုမျှော်လင့်ထားကြပါတယ်ပိုကောင်းပိုချင်နဲ့ပိုစိတ်ချမ်းသာမှုရဖို့လာကြတာဖြစ်တော့ကျွန်တော်တို့ဘက်ကလည်းအစွမ်းကုန်အားထုတ်ကြရမှာဖြစ်ပါတယ်
စပိန်နိုင်ငံအရှေ့မြောက်ပိုင်းဘာစလိုနာမြို့ကဒီစဖရူတာစားတောက်ဆိုင်ဟာလာစားသူတွေအတွက်မမေ့နိုင်စရာအရသာအတွေ့အကြုံတွေကိုပေးစွမ်းနိုင်တဲ့စားတောက်ဆိုင်ဖြစ်တယ်လို့ World's 50 Best Restaurants အဖွဲ့ကပြောပါတယ်။ဆိုင်ပိုင်ရှင်စဖုံမူကြီးတွေရဲ့သူမတူအောင်စမ်းသစ်လျှို့ဝှက်မှုတွေနဲ့ဗဟေလိဆန်တဲ့ဖန်တီးမှုတွေကလည်းစားရသူတွေအတွက်စိတ်ကြည်နူးစရာဖြစ်တာကြောင့်2024ခုနှစ်အတွက်ကမ္ဘာနံပါတ်1အကောင်းဆုံးစားတောက်ဆိုင်အဖြစ်နဲ့ဒီစဖရူတာကိုရွေးချယ်တာဖြစ်တယ်လို့ပြောပါတယ်ဆိုင်ဖွင့်တာ10နှစ်ပြည့်တဲ့နှစ်မှာအခုလိုမျိုးအထင်ကရစည်ရဲမှထိတ်တဲနေရာရတာမဟုတ်ဒီစဖရူတာစားတောက်ဆိုင်မိသားစုကတော့အတိုင်းမသိဝမ်းသာနေကြပါရဲ့ရှင်ကျွန်မစုမြန်ပေါ်မှာ
တရင်ဘတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင် VOE မြန်မာပိုင်းစီစဉ်ရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချင်တဲ့တပြည်ညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA အစီအစဉ်လေးနဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါပါ။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုလေကြောင်းကာကွယ်ရေးစနစ်တွေပုံမထောက်ပံ့ကူညီသွားမယ်လို့သမ္မတဂျိုးဘိုက်ဒန်ကပြောလိုက်ပါတယ်။အမေရိကန်နဲ့မိတ်ဖက်နိုင်ငံတွေအနေနဲ့လာမယ့်လတွေမှာယူကရိန်းကိုနှီးပြူဟာချတဲ့လေကြောင်းရန်ကာကွယ်ရေးလက်နက်ဒါဇင်နဲ့ချီကူညီသွားဖို့ရှိတယ်လို့ဇူလိုင်လ9ရက်နေ့ညနေပိုင်းဝါရှင်တန် DC မှာကျင်းပတဲ့ NATO မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားကြီးမှာသမ္မတဘိုက်ဒန်ကပြောဆိုတာဖြစ်ပါတယ်။အမေရိကန်နိုင်ငံဝါရှင်တန် DC မှာအင်ကာနစ်ကစတင်ကျင်းပနေတဲ့မြောက်အတ္တလန္တိတ်စည်ရေးမဟာမိတ်အဖွဲ့ NATO ထိပ်သီးအစည်းအဝေးမှာလေကြောင်းရန်ကာကွယ်ရေးစနစ်နဲ့တိုက်ခိုက်ရေးလေရင်တွေကိုထိတ်တန့်ဦးစားပေးပြီးစည်ရေးအကူအညီပို့ပေးဖို့ယူကရိန်းကိုယ်စားလှယ်အဖွဲ့ကတွန်းအားပေးမယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကလည်းပြောဆိုထားပါတယ်ကျောင်းကနေဒုက္ခတဲ့ခိုးလို့ရစခန်းဖြစ်ပြောင်းထားတဲ့အဆောက်အုံကိုအစ္စရေးကလေကြောင်းတိုက်ခိုက်တာကြောင့်ဂါဇာတောင်ပိုင်းမှာအင်ကာနစ်ကပါလက်စတိုင်းအနည်းဆုံး25ဦးသေဆုံးခဲ့ရပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Camp ပဲဖြစ်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအပိနာစင်တဲ့အတွက်လဲ VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you type ပါရှင်။